The Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဇူလိုင်လ18ရက်အင်္ဂါနေ့တာပိုင်း view season ကိုအမေရိကန်ပြည်အစိုးရမြို့တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00ခန်းလိုင်းဒိုမီတာ24.25 32.52တို့ကနေတိုက်ထုံးလင်းပေးနေပါတယ်ကျမအီတန်ဇမဒီညတွေ့ season ကိုတာဝန်တင်ဆက်ပေးသွားမှာပါ
ကျမ thank you ထိုက်ပါရှင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့တယ်လို့ယုံကြည်ရလောက်တဲ့အချက်မတွေ့ဘူးဆိုပြီးအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ဖန်ခံထားတဲ့ Reuters သတင်းတောက်ကိုဝါလုံးကိုတော့ဒီကနေ့ဒုတိယမြောက်နေ့အဖြစ်ကြားနာပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညတဲ့သောတာရှင်တွေနားဆင်ကြမယ်တဲ့မှာတော့ရှမ်းပြည်မြောက်ပိုင်းမှာ TNLA နဲ့ RCSSSA တို့ကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တီဘောမြို့နယ်ကဖုန်ကြီးကြောင်းနဲ့ပန်းလုံးကြီးရွာတွေမှာစစ်ဆောင်ဥယျာဉ်900ကျော်ရောက်နေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
အဲ့မှာကကျွန်တော်တို့ဒီမနက်ကိုတက်ပြီးလာတယ်ဒီတိုင်းကကြားရရပါမယ်အဲ့အဲ့ဒါကပန်းလုံးကြီးရဒီဖုန်းကြောင်းနှစ်ကြောင်းမှာမရှိရှိမှာပေါ့မြို့တည်ကြီး
ဒီဘုံမြို့နယ်စီမချအကူအညီပေးရအဖွဲ့တာဝန်ခံတယောက်ကခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါ့အပြင်မကြသေးခင်တုန်းကနေပြည်တော်မှာကျင်းပပြီးစီးသွားတဲ့21ရာစုပင်လုံးငင်းကျဲညီလာခံအတွင်းမှာကိုရိုင်းပါဝင်တက်ရောက်ခဲ့ကြသူတွေနဲ့တွေ့ဆုံမေးမြန်းခံနောက်ပကံညောင်ဒေတာကိုကမ္ဘာမွေနဲ့ World Heritage အဖြစ်သတ်မှတ်နိုင်ရေးပြန်စစ်ဆေးပေးဖို့လာပြီးတော့စစ်ဆေးမဲ့တဲ့စာရတွေအပြင်အင်္ဂါညတိုက်လေလိုင်းစီစဉ်ကိုလည်းနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့ကိုဝင်းမင်းတို့ကကြီးညာပေးပါလိမ့်မယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရဝင်ရောက်နှောက်ယှက်ခဲ့တယ်လို့ယုံကြည်ရလောက်တဲ့အချက်တစ်ခုမှမတွေ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပူရဲပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရုရှားသမ္မတပူတင်ကဒီကိစ္စကိုသူနဲ့တွေ့ဆုံဆွေးနွေးစဉ်မှာအခိုင်အမာညှင်းဆိုတယ်လို့လည်းအမေရိကန်သမ္မတကပြောပါတယ်ရုရှားနိုင်ငံအနေနဲ့အမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်တွေအပေါ်ဘယ်တော့မှဂျာဝင်ဆွတ်ဖက်နှောက်ယှက်ခဲ့ခြင်းမရှိသလိုလုပ်ဖို့လည်းအစီအစဉ်မရှိဘူးဆိုတာကိုသမ္မတထရန့်နဲ့ဆွေးနွေးစဉ်မှာပြောခဲ့တယ်လို့ရုရှားသမ္မတပူတင်ကလည်းပူရဲသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဖင်လန်နိုင်ငံဟယ်စင်ကီမြို့တော်မှာသမ္မတနှစ်ယောက်ဆွေးနွေးမှုအတွင်းရွေးကောက်ပွဲမှာရုရှားအစိုးရဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့ကိစ္စကိုအတော်လေးဆွေးနွေးဖြစ်တယ်လို့လည်းသတင်းထောက်တွေကိုအမေရိကန်သမ္မတကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့ရောအမေရိကန်နဲ့ရုရှားအစိုးရကြားတိတိတသားသဘောထားကွဲနေတဲ့တခြားကိစ္စတွေနဲ့ပတ်သက်လို့ပါရုရှားသမ္မတကိုသူတိုက်ရိုက်ဝေဖန်ပြောခဲ့ခြင်းမရှိဘူးလို့လည်းအမေရိကန်သမ္မတထရန့်ကပြောပါတယ်2016ခုနှစ်ရွေးကောက်ပွဲတုန်းကရုရှားအစိုးရကဝင်ရောက်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနကြီးအားလုံးကကောက်ချက်ချထားကြတာဖြစ်တဲ့အပြင်တရားရေးဌာနရဲ့တာဝန်ပေးချက်နဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်ပြီးရုရှားသမ္မတထရန့်ရွေးကောက်ပွဲစီရင်ရေးတာဝန်ရှိသူတွေအပေါ်အာရုံစိုက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့သတင်းချက်လက်အပြည့်အစုံလုပ်ခဲ့တာမျိုးမရှိဘူးလို့ရုရှားသမ္မတဗလာဒီမာပူတင်ကညင်းဆိုလိုက်ပြီး2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားကဝေမွေခဲ့တယ်ဆိုတာဟာလည်းလုံးဝအတိတ်ပဲမရှိဘူးလို့ပြောလိုက်ပါတယ်။ Fox News ရဲ့အစီအစဉ်တင်ဆက်သူ Chris Wallace နဲ့အချိန်နဲ့တွေ့ဆုံမေးမြန်းခန်းထဲမှာရုရှားသမ္မတပူတင်ကအခုလိုပြောလိုက်တာပါ။အမေရိကန်ပြည်ထောင်စုရဲ့ပြည်ထောင်စုကိုဝေယောဆက်ဖတ်မှုဆိုတာမှာရုရှားပိုင်နယ်အတွင်းကတစုံတူကအမေရိကန်ပြည်ထောင်စုနဲ့အနောက်သန်းပေါင်းများစွာသောအမေရိကန်ပြည်သူတွေရဲ့ရွေးချယ်မှုတွေအပေါ်မှာဝေယောဆက်ဖတ်နိုင်တယ်လို့တကယ်ပဲယုံကြည်သလားဆိုပြီးရုရှားသမ္မတကပြန်မေးခွန်းထုတ်ခဲ့ပါတယ်။အမေရိကန်နဲ့ရုရှားခေါင်းဆောင်တို့ဖင်လန်နိုင်ငံမှာထိပ်သီးဆွေးနွေးပွဲပြီးတွေ့ဆုံမေးမြန်းခဲ့တာကတော့မနေ့ညကထုတ်လွှင့်ခဲ့တာပါ။ရုရှားအရာရှိဆန္ဒကိုအမေရိကန်အထူးစုံစမ်းမှုရောဘတ်မူလာကတရားစွဲခဲ့တဲ့ကိစ္စပေါ်မေးမြန်းမှုမှာတော့ရုရှားသမ္မတပူတင်ကဖြေဆိုဖို့ညှင့်ဆန်ခဲ့ပါတယ်။တွေ့ဆုံမေးမြန်းသည့် Wallace ကဒီတရားစွဲခံရတဲ့ရုရှားစစ်တပ်ထောက်လှမ်းအေဂျင်စီရရှိ12ဦးရဲ့နာမည်တွေနဲ့တရားစွဲဆိုချက်မိထုကိုရုရှားသမ္မတပူတင်ကိုပေးရတာကိုလည်းသူကလက်မခံခဲ့သလိုဒီကိစ္စပေါ်မှတ်ချက်ပေးခြင်းလည်းမရှိခဲ့ပါဘူး
။အမေရိကန်အမျိုးသား Rifle အသင်းနဲ့ထဲထဲဝင်ဝင်ပတ်သက်မှုရှိအောင်ချင်းကပ်ခဲ့တဲ့တနက်ကိုင်းဆောင်ခွင့်အရေးလှုပ်ရှားသူအဖြစ်ပြောဆိုထားသူရုရှားနိုင်ငံသားတဦးကိုအမေရိကန်ပြည်ထောင်စုအတွင်းရုရှားအစိုးရရဲ့ဩဇာစစ်ဝင်နိုင်ရေးလုပ်ငန်းစဉ်အဖြစ်နဲ့နိုင်ငံရေးအဖွဲ့အစည်းတွေထဲထိုးဖောက်ဝင်ရောက်ဖို့လျှို့ဝှက်ကြံစီမှုနဲ့မနစ်တင်းနှင်းလာနေကဆွဲချက်တင်ပါတယ် Twitter လူမှုကွန်ရက်မှာဖော်ပြထားချက်အရတော့သူမဟာလက်နက်ကိုင်းဆောင်ခွင့်အဖွဲ့ရဲ့တီထောင်သူနဲ့ဗဟုအဖွဲ့ဝင်ဖြစ်ပါတယ်လို့ပြောဆိုထားပြီးရုရှားအစိုးရထိတ်တန့်တာဝန်ရှိသူတဦးရဲ့လက်ထောက်အဖြစ်ဆောင်ရွက်ခဲ့တဲ့အသက်29နှစ်အရွယ် မာရီဘူတီနာကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဝါရှင်တန်မှာဖမ်းဆီးခဲ့တာပါရှင်းနေချုပ်ကိုအတိပေးအကြောင်းကြားခြင်းမရှိဘဲအမေရိကန်ပြည်ထောင်စုအတွင်းကိုရုရှားအစိုးရအေဂျင့်တဦးအဖြစ်လျှို့ဝှက်ဆောင်ရွက်မှုဆွဲချက်တင်မှုအတွက်ဘူတီနာကိုမနစ်တင်းလာနေနေခင်းကဖက်ဒရယ်တရားရုံးမှာရုံးထုတ်ခဲ့ပါတယ် FBI ရဲ့ထွက်ဆိုချက်ထဲမှာတော့ဘူတီနာကိုလျှို့ဝှက်ရုရှားအေဂျင့်အဖြစ်ဖော်ပြထားပြီးသူမဟာ2016ခုနှစ်ဩဂုတ်လမှာကျောင်းသားဗီဇာနဲ့အမေရိကန်ကိုလာရောက်ခဲ့ပြီးဝါရှင်တန်မှာနေထိုင်နေသူဒီမတိုင်ခင်ကလည်းအမေရိကန်ပြည်ထောင်စုကိုအကြင်ကျင်လာရောက်ခဲ့သူအဖြစ်ဖော်ပြထားပါတယ်ရှင
်။ဥရောပသမဂ္ဂကလည်းဗြိတိန်နှုတ်ထွက်ရေးဆန္ဒခိုင်ပွဲတော်ကစီယုံရေးအဖွဲ့ကိုစီယုံရေးအသုံးစရေးသတ်မှတ်ချက်ချိုးဖောက်မှုနဲ့ဗြိတိန်ရွေးကောက်ပွဲကော်မရှင်ကဒဏ်ကျေးငွေချမှတ်ခဲ့ပြီးဒီကိစ္စကိုရဲတပ်ဖွဲ့ထံလွှဲပြောင်းလိုက်ပါတယ်။ဥရောပသမဂ္ဂတဲကနေဗြိတိန်နှုတ်ထွက်ရေးအနံ့ရခဲ့တဲ့2016ခုနှစ်လူမှုဆန္ဒခိုင်ပွဲမှာခွဲထွက်ရေးစီယုံခဲ့တဲ့ Vote Leave စီယုံရေးအဖွဲ့အနေနဲ့အသုံးစရိတ်သတ်မှတ်ချက်ဒေါ်လာ 9.3 သန်းထက်ဒေါ်လာ 6 သိန်းကျော်လွန်သုံးစွဲခဲ့တယ်လို့ဒီနေ့ပဲရွေးကောက်ပွဲကော်မရှင်ကစွပ်စွဲလိုက်တာပါစီယုံရေးအသုံးစရိတ်ဥပဒေတွေကိုရှောင်ရှားနိုင်ရေးအတွက် Vote Leave စီယုံရေးလှုပ်ရှားအဖွဲ့အနေနဲ့ခွဲထွက်ရေးလူလာတဲ့ Believe စီယုံလှုပ်ရှားရေးအဖွဲ့ငယ်နဲ့အတူဆောင်ရွက်ခဲ့တယ်လို့လည်းဒီကော်မရှင်ကပြောထားပါတယ်တကယ်တော့ဒီ Vote Leave နဲ့ Believe အဖွဲ့တို့ဒီပူးတွဲဆောင်ရွက်ခဲ့မှုကိုမကြေညာပဲပူးပေါင်းကြံစည်ဆောင်ရွက်ခဲ့ကြတဲ့ခိုင်မာတဲ့အထောက်အထားတွေရှိထားတယ်လို့လည်းရွေးကောက်ပွဲကော်မရှင်ရဲ့နိုင်ငံရေးအသုံးစရိတ်နဲ့စီးပွားရေးစီကံဆိုင်ရာညွှန်ကြားမှု Bob Bosner ကဆိုပါတယ်။ဒါကြောင့် Vote Leave အဖွဲ့ကိုဒေါ်လာ 8,000 တန်ကြီးချမှတ်လိုက်ပြီးစီယုံရေးအသုံးစရိတ်ကိုလိန်ညာကြေညာခဲ့မှုတွေရဲတပ်ဖွဲ့ထံလွှဲပြောင်းပေးထားတယ်လို့လည်း Bosner ကဆက်ပြောပါတယ်။ဒါပေမဲ့ Vote Leave စီယုံရေးအဖွဲ့ပြောခွင့်ရကတော့ရွေးကောက်ပွဲကော်မရှင်ရဲ့အစိုးရခန်းစားကမှားယွင်းဆွဆဲချက်တွေပါနေပြီးကော်မရှင်ကနိုင်ငံရေးရည်ရွယ်ချက်နဲ့တသက်လုတ်ခဲ့တာဖြစ်တယ်လို့ပြန်ဆွဆဲခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့စွဲချက်တင်ခံထားတဲ့ Writers သတင်းတောက်ကိုဝါလုံးကဒီကနေ့အင်ကာနစ်ဒုတိယမြောက်နေ့အဖြစ်တရားရုံးမှာထွက်ဆိုရမှာတော့သူတို့ကိုဖမ်းဆီးခဲ့စဉ်ကခေါင်းဆုဆွတ်ခဲ့တဲ့အကြောင်းနဲ့အိတ်မရအောင်လဲလုတ်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာမွတ်စလင်အမျိုးသား10ဦးတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားနေကြချိန်မှာ Writers သတင်းထောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဖမ်းဆီးခံခဲ့ရတာဖြစ်ပြီးဒီလ9ရက်နေ့မှာထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချခံရနိုင်တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့စွဲချက်တင်ခံရတာဖြစ်ပါတယ်။သူတို့ကိုဖမ်းဆီးစင်မှာရဲတွေကခေါင်းစွန့်ဆွတ်ပြီးတနီယာကိုခေါ်သွားခဲ့တဲ့အကြောင်းနောက်ပိုင်းမှာမှတန်တရားရှိသူတွေကိုနှင်းပန်းစစ်ဆေးတဲ့နေရာဆိုတာကိုသဘောပေါက်ခဲ့တယ်လို့လဲကိုဝါလုံးကပြောပါတယ်။နှစ်နာရီတစ်ခါစစ်မေးခဲ့ချပြီး၃ရက်ဆက်တိုက်အိတ်ခွင့်မရခဲ့ဘူးလို့လဲသူကပြောပါတယ်။အစုလိုက်တပ်ဖြတ်မှုအကြောင်းသတင်းမရေးဖို့ရဲတွေကသူတို့ကိုစီရင်ခဲ့တဲ့အကြောင်းဗုဒ္ဓဘာသာဝင်ဖြစ်တဲ့သူတို့အနေနဲ့မွတ်စလင်တွေသိတဲ့သတင်းကိုဘာကြောင့်ရေးရတယ်လဲဆိုတာကိုလည်းစစ်ဆေးသူတွေကမေးမြန်းခဲ့တယ်လို့ကိုဝါလုံးကပြောပါတယ်။ Writers သတင်းထောက်နှစ်ဦးတို့ဖမ်းဆီးထိန်းသိမ်းခံထားရတာအခုဆိုရင်9လရှိခဲ့ပြီလဲဖြစ်ပါတယ်ရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်မြို့နယ်အတွင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ချန်စီယိုကိုချော့တက်သူနှစ်ဦးကိုတနက်နဲ့သတိပေးပစ်ခတ်ခဲ့ရတယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်လိုက်ပါတယ်။မနေ့ညနေပိုင်းမှာအသက်55နှစ်အရွယ်ဒီလူခေါ်ဒီမာမတ်နဲ့အသက်35နှစ်အရွယ်မမတ်ဖာရူမခေါ်မမတ်ဖာရူတို့ဟာနေဆက်ချန်စီကိုကြော်တက်ခဲ့ရမှာမြမလုံချိုကြီးတပ်ဖွဲ့တွေကသတိပေးခဲ့တယ်ဒါပေမဲ့သူတို့ကဆက်ပြီးကြော်တက်ခဲ့တာကြောင့်လုံချိုကြီးက6လှန့်ပြတ်ခတ်ခဲ့ရမှာဒီလူရဲ့ကြောဘက်ကနေကြီးထိခဲ့ပြီးမောင်းတော်ဆေးရုံကိုပို့ဆောင်ခဲ့ရကမမတ်ဖာရူကိုတော့ပြင်ဖြူရဲစခန်းမှာစစ်ဆေးနေတယ်လို့မြမဆွေရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဥရောပသမဂ္ဂနဲ့ဂျပန်နိုင်ငံတို့ကြားလုံးဆောင်ကုန်သွယ်ရေးသဘောတူညီချက်ကိုဒီကနေ့အင်ကာနစ်တိုကျိုမြို့တော်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်အသည့်အရာဥရောပသမဂ္ဂ EU ကိုတင်သွင်းတဲ့ကားကအစလျှက်စစ်ပစ္စည်းအစုံဂျပန်ကုန်ပစ္စည်းတွေအပေါ်ကောက်ယူနေတဲ့အခွင့်ရ99ရာခိုင်နှုန်းကိုဖယ်ရှားပေးမှာဖြစ်တယ်လို့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကနေဂျပန်ကိုတင်ပို့တဲ့ cheese, wine နဲ့ဝတ်သားတို့အပါအဝင်စိုက်ပျိုးမွေးမြူရေးထုတ်ကုန်တွေအပေါ်မှာလည်းအလားတူဆောင်ရွက်သွားမှာဖြစ်ပါတယ်ရှင်
။ဟောင်ကောင်အနေနဲ့တရုတ်နိုင်ငံကနေလွတ်လပ်ရေးခွဲထွက်ဖို့စီရင်နေတဲ့ပါတီကိုဟောင်ကောင်အာဏာပိုင်တွေကတရားမဝင်ကြောင်းမလုံစဘူးပထမဆုံးအချိန်လေးနဲ့ကြေညာလိုက်ပါတယ်။ဟောင်ကောင်လုံခြုံရေးဝန်ကြီးဂျွန်လီကဒီမိန့်ကိုဟောင်ကောင်မျိုးသားပါတီထူထောင်သူအန်တီချန်စီပို့ရပြပြီလို့ဒီနေ့ကြေညာလိုက်ပါတယ်။ဝန်ကြီးလေးကဆက်ပြီးဒီပါတီအနေနဲ့ဘာကြောင့်တရားမဝင်ကြေညာမခံသင့်ကြောင်းတုံ့ပြန်ဖြစ်ရှင်းဖို့ကိုတော့21ရက်အချိန်ပေးထားတယ်လို့ဆိုပါတယ်ခင်ဗျာ
။ Direct from Washington The Voice of America
မတင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကတင်နေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်ဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဒီရှမ်းပြည်တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေချင်းတွေကိုတင်ဆက်ပေးကြပါမယ်နံပါတူမြို့နယ်အတွင်းအစိုးရနဲ့ NGA ပြစ်ခတ်ရဲစဲရေးလက်မှတ်ရေးထူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တပ်ဖွဲ့နဲ့အစိုးရနဲ့အပြစ်ရဲမထားတဲ့တအောင်ပလောင် TNLA တပ်ဖွဲ့တို့ကြားမနေ့ကစပြီးတော့တိုက်ပွဲတွေဖြစ်ခဲ့ရတာနေပြီးတော့ထောင်ထဲချီရဲ့ဒုက္ခသည်တွေထွက်ပြေးနေရသလိုမကြသေးခင်ကစလို့ဒေသအတွင်းမှာလက်နက်ကင်တပ်ဖွဲ့တွေကြားစစ်ရေးတင်းမာမှုတွေလည်းကြီးထွားလာနေအကြောင်းဒေသခံတွေကပြောပါရယ်ပြည်စုံကတော့ထိုင်းချီဆိုင်ဖီဝင်မြမသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်ဘက်မှာတန်းပလောင် TNLA ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသခံတထောင်ကျော်ဟာစစ်ဘေးလွတ်ရာမန်ဆန်ကြီးရွာနဲ့ဒီဘောမြို့နယ်တွေကိုထွက်ပြေးသိမ်းရှောင်ခဲ့ကြတာပါအခုကတီပေါ်မြို့နယ်မိုးသေးကျေးရွာဖုန်ကြီးကျောင်းနဲ့ပန်လုံကျေးရွာမှာစစ်ကြောဥယျ900ကျော်ရောက်ရှိနေတယ်လို့တီပေါ်မြို့နယ်စည်းမချအကူအညီပေးရေးဖွဲ့တာဝန်ခံကိုမျိုးကပြောပါတယ်
။အဲဒီမှာကကျွန်တော်တို့ဒီမနက်ကိုတက်ပြေးလာတယ်ဒီတိုင်းကကြာရပါတော့။အဲ့ဒါကပန်လုံကျေးရွာဒီဖုန်ကြီးကျောင်းနဲ့တောင်းမှာမရှိရှိနေပါဘူး။မိုးသေးကျေးရွာမှာတော့အဲ400လောက်ရမယ်လို့ဒီလိုပါဆိုရင်ပန်လုံရောဒီ900ကျော်ဒီတော့ဒီဘောမျိုးပေါ်အနေရှင်နေမှာဒီခဏခဏဆိုင်ရနေတော့အဲ့ဒါကြာတော့လဲတော့ပြန်မှန်းပြေးနေတာလေ
အလားတူနံမတူမြို့နယ်မန်ဆန်ကျေးရွာဘက်မှာလည်းစစ်ချောင်းဥယျ600ခန့်ရောက်ရှိနေတယ်လို့မန်ဆန်ကျေးရွာကူညီပေးရေးဖွဲ့ဝင်စိုင်းလိန်ခန်းကပြောပါတယ
်ခမန့်ချေက600ကျော်ပါခင်ဗျဒီနေ့တော့လောလောဆယ်ရွာကပဲတောင်းဝင်နေတယ်ဒီနေ့အလူရှင်လည်းအခုတချို့နည်းနည်းပါးပါးရောက်လာတယ်အနိုင်တပိုင်းအလူရှင်လေးတွေရောက်လာတယ်ခင်ဗျ
ဒီစစ်ဘေးရှောင်ရွာသားတွေဟာမနေ့တုန်းကတန်းပလောင် TNLA ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့ကနေနံပါတူမြို့နယ်မိုင်းမှုကျေးရွာအုပ်စုမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကောင်းဟုံရွာ၊လွယ်မိတ်ရွာ၊မိုင်းမှုရွာကရွာသားတွေစစ်ဘေးသိမ်းရှောင်နေကြရတာပါဒီကနေ့မှာတိုက်ပွဲဖြစ်ပွားမှုမရှိပေမဲ့နှစ်ဖက်သက်တွေအသက်အနေထားရှိနေတယ်လို့စိုင်းလိန်ခန်းကဆက်ပြောပါတယ
်ဟိုနှစ်ဖက်သက်ကမတိုက်ပဲနဲ့တူပဲဟိုရင်ဆိုင်ထားတဲ့အခြေအနေပါပဲခင်ဗျာဒါကြောင့်တို့ကလည်းမပြောင်းသေးဘူးခင်ဗျာ
TNLA အနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့မြမတပ်မတော်နဲ့လည်းတိုက်ပွဲဖြစ်ပွားနေပါတယ်ပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့တုန်းကနန်းကားမြို့နယ်မိုင်းဝီကြီးရွာအုပ်စုအဲလောရွာနီးရွှေကက်ပိုက်လိုင်းကားလမ်းပေါ်မှာဒေသတွင်းသွားလာလှုပ်ရှားနေတဲ့တန်းပလောင်တပ်ဖွဲ့နဲ့မြမတပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ TNLA ဘက်ကဒုနာပြုစစ်သည်မီးတွေလည်းတိုက်စုံးမှုဖြစ်ပွားခဲ့တာပါဒီအချိန်လေးကတော့တန်းမျိုးရပါတီဘုံလူမှုဆောင်ကော်မတီဝင်တာလှဖေးကအခုလိုပြောပါရယ
်ကျွန်တော်တို့ရတဲ့ information ကသူတို့ဟိုစောင့်ကြတဲ့ရဲဘော်တယောက်ကတော့ရနတ်တန်ရာနဲ့စာဆုံးသွားတာပါနော်စစ်မီစိတ်မှုတယောက်ကဖြစ်တော့မှာရနတ်တန်ရာရတယ်နောက်တယောက်တော့ကောင်းထိတယ်ပါနော်တန်းနဲ့၄ယောက်ကတော့ဓာတန်ရာတွေအညူအမဲတန်ရာတွေတို့ကြိတ်ပြီးတော့ဖူးယောင်ထားတဲ့တရားတွေနဲ့ပြေဆုံးနေတာတွေ့တယ်အားလုံးဟာတိုက်ပွဲမှာစိတ်တိုက်ရင်ဆိုင်တွေ့ဆုံပြီးတော့မှရဏတိမှပြေဆုံးတာမဟုတ်ဘဲနဲ့စစ်မေတွေကိုစိတ်မှုတွေကိုအရှင်းလက်ရဖမ်းမိတယ်စစ်တုံးပန်းဖြစ်ပြီးမှဒါကျင်းပန်းနှိမ့်ဆက်ပြီးတော့မှတတ်ဖြတ်တယ်လို့ကျွန်တော်တို့ကတော့အဲ့ဒီလိုသတင်းရပါတယ်ဟုတ်ကဲ့
တိုက်ပွဲတွင်သနတ်3လက်နဲ့တန်ရာရရှိသူစစ်မေတွေအလုံး6ဦးကိုမြမတပ်မတော်ကဖမ်းဆီးရမိခဲ့ပြီးဇူလိုင်လ14ရက်နေ့မှာအလောင်းကုန်နှလောင်းကိုတွေ့ရှိပြီးဒေသခံတွေကလည်းတကြိုပြီးခဲ့တယ်လို့ TNLA ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါဗျ။နှန့်ခမ်းမြို့နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့တပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးမသိရသေးသလိုတန်းပလောင် TNLA ဘက်ကိုဆက်သွယ်လို့လည်းမရရှိခဲ့ပါဘူးခင်ဗျာ။
နိုင်ငံတွင်တင်ပြပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့မကြသေးခင်ကပဲနေပြီးတော့မှကျင်းပပြီးစီးသွားတဲ့27ရာစုပင်လုံးငင်းချင်းနီလာကန်တွင်မှဆွေးနွေးကြရတွင်ရှီလာလာတွေကိုနီလာကန်မှာကိုရင်ပါဝင်တက်ရောက်ခဲ့ကြသူကိုစလေတချို့ကိုဖိတ်ခေါ်ပြီးတော့ဖြူဖြူမြမဝဲအက်ဒီတာဒေါ်ခင်ဆိုးဝင်းနဲ့ တုံးသက်ဆွေးနွေးထားတာတွေကိုတင်ဆက်ပေးကြပါမယ်။ပထမပိုင်းမှာတော့ဒီငင်းချင်းရှိလာလာကြားမတန်းတူညီမျှမှုညီမျှရေးနောက်ပြီးတော့လုံချွေးစားတဲ့ညီလာခံမှာဆွေးနွေးခဲ့ရတဲ့ပတ်သက်ပြီးတော့ UPDJC ပြည်အောင်စုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီတယောက်ထားဒေါက်တာစလိုက်လျံမုံစာခေါင်အစိုးရအဖွဲ့ကိုယ်စားလှယ်ဦးလှမောင်ရွှေနဲ့ငင်းချင်းလုပ်ငန်းစဉ်မှာနီးပညာအထောက်အကူအဖြစ်အားဖြည့်ကူညီနေတဲ့သူဒေါ်တင်းတင်းအောင်တို့နဲ့ဆွေးနွေးမှုတွေကိုတင်ပြခဲ့ပြီးဖြစ်ပါတယ်။အခုဒုတိယပိုင်းမှာတော့ငင်းချင်းလုပ်ငန်းစဉ်မှာစိန်ခေါ်အကဲဆန်းချက်တွေနဲ့ပတ်သက်လို့ဆက်လက်ပြီးတော့ထုတ်လွှင့်ပေးကြပါတယ်။ငင်းချင်းလုပ်ငန်းစဉ်မှာ NLD ပါတီဦးဆောင်တဲ့အယက်သားအစိုးရနဲ့အရင်အစိုးရလက်ထက်မှာခြားနားချက်တွေအခက်အခဲတွေကိုတော့ဦးလှမောင်ရွှေကအခုလိုစပြီးတော့ဆွေးနွေးထားပါတယ်
။ကျွန်တော်အမြင်နဲ့တော့အရင်ဟိုသမဥဒင်းစီအစိုးရနဲ့ဒီပဲအစိုးရမှာတော့ဒီ legitimacy ကတော့ဒီမြန်မာ့ဘက်ဖွဲ့ချုပ်အစိုးရမှာတော့ဒါသူကအပြည့်သူကဒါရှိတယ်လို့တော့ကျွန်တော်ပြောရမယ်ဒါပေမဲ့ကျွန်တော်တို့ဒီအလို့သဘောဆွေးနွေးပွဲတွေကတော့ဒီပဲကျွန်တော်တို့အစိုးရတင်မှာဒီတရားဝင်ဆွေးနွေးပွဲပုံများတယ်ပေါ့နော်အလို့သဘောဆွေးနွေးပွဲကတော့အရင်တော့မများဘူးဒါနဲ့အခုတော့ဒါတွေကိုပြန်ပြီးတော့ဟိုဆက်ပြီးတော့ပေါ့နော်ဒီ process မှာပေါ်ပြီးယုံကြည်မှုရှိပြီးပုံမြင်မြင်ရဖို့တော့လုပ်နေပါတယ်အဲကျွန်တော်အနေနဲ့တော့လာမယ့်ဒီအောက်ဂိုလာဆိုရင်ဟို2017ကနေဖိတ်ခေါ်တာ9နှစ်ပြည့်ပြီပေါ့နော်9နှစ်ပြည့်တော့ကျွန်တော်အနေနဲ့တော့9နှစ်နီးပါးလုံးဒီ process ထဲမှာရှိခဲ့တဲ့အတွက်အားသာချက်အားနည်းချက်တွေကိုလည်းကျွန်တော်အမြဲတမ်းဒါဟိုစဉ်းစားကြည့်ရပေါ့နော်ကျွန်တော်တို့ရဲ့ peace commission ဥက္ကဋ္ဌကိုလည်းကျွန်တော်တို့အနေနဲ့တော့ဒီဟာတွေဆွေးနွေးပြီးတော့ကျွန်တော်တို့ဘက်ကတော့ဒီအကြံပြုတာတွေလည်းရှိတယ်အခုတော့ process ကတော့နည်းနည်းပို့ပြီးတော့ကျွန်တော်တို့မြန်လာပါလိမ့်မယ်။မြန်လာပြီးတော့လက်မှတ်မထိုးရသေးတဲ့ဒူရင်းနဲ့တည်းဒီအခုချက်ပိုင်းအားစပြီးတော့ဒီတွေ့ဆုံမှုတွေကျွန်တော်တို့စလုပ်ဖို့ရှိနေတယ်လို့အခုညီလာခံထူးခြားချက်ကလည်းဒီလက်မှတ်မထိုးရသေးတဲ့ဒီတန်သာလက်နက်ကန်၈ဖွဲ့ကိုကျွန်တော်တို့ဖိတ်ခဲ့တယ်ပေါ့။အဲ့တော့မြောက်ပိုင်းက9ဖွဲ့နဲ့ KNPB တို့ကျွန်တော်အမည်ပေးထားတဲ့ KNPB တို့ရဲ့ပါတီဖွဲ့ကတော့သူတို့နဲ့ကျွန်တော်တို့ဒီဟိုဘေးလိုက်ပေါ့နော်ဘေးလိုက်ဒီညီလာခံပြပါမှာဆွေးနွေးပွဲပေါ်မြောက်များစွာတွေအဲလုတ်ခဲ့တာတွေတွေ့ရတယ်ဒီတက်မှာမှတမရကာဝေးဦးစီးချုပ်ကနောက်ပြီးတော့နိုင်ငံတော်တိုင်ပင်ခံကတွေ့နေရလဲရှိတယ်ပြီးကျွန်တော်တို့ peace commission နဲ့လည်းတွေ့ခဲ့တယ်ပေါ့အဲ့တော့ဟိုခုနပြောတဲ့အားလုံးမှာတော့အသက်ကျအနေကျတွေရှိတယ်ဒါပေမဲ့အခုတော့ဒီအသက်ကျပတိကိုပို့ပြီးအာရုံစိုက်ပြီးဆောင်ရွက်ဖို့တော့လုပ်နေပါတယ်ဒါကြောင့်မလို့လာဒီနှစ်မကုန်ခင်မှာတော့ဒီညီလာခံကျင်းပနိုင်ဖို့လည်းရည်ရွယ်ပြီးလုပ်နေတယ်အခုရှိတဲ့ဒီဟိုပါဝင်တဲ့သူတွေအကုန်လုံးကလည်းဒါကိုအားကျွမ်းတဲ့အဲကျွန်တော်တို့လုပ်နေပါတယ်ဒါကြောင့်မလို့တိတ်မကြမီမှာတော့ဟိုအခုနေတယ်လို့ထင်တဲ့ဟာအားမလို့အမြဲဖြစ်တာတွေကတော့ပို့ပြီးတော့ကျွန်တော်အားရပွဲပို့ပြီးတော့လည်းဟိုဒီဟာပေါ်မှာတော့ဟိုကျင့်တတ်လာလိမ့်မယ်လို့တော့ကျွန်တော်ယုံပါတ
ယ်ဟုတ်ကဲ့ပါဒီလိုမျိုးဒီ21ရာစုပြည်လုံးညီလာခံကိုမျိုးကိုပေါ့လေတစ်နှစ်မှာနှစ်ခါကျင့်ပါမယ်ဆိုပြီးတော့ပြောထားခဲ့တာရှိတဲ့အခါကျတော့အခုတစ်နှစ်ကျော်လာပြီးတော့မအခုမှပြန်ပြီးကျင်းပနိုင်တဲ့ခါကျတော့နည်းနည်းအားမလို့အားမြလေးတွေလည်းကျွန်တော်တို့သိရတာအဲဒါကြောင့်မေးကြည့်တာပါရှင်ဟုတ်ကဲ့ဘတော်တင်းတင်းအောင်တစ်ခုပေါ့လေအခုဒီမြန်မာနိုင်ငံရဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရဆိုလို့ရှိရင်ဒီကြားမှတန်းတူရေးပေါ့နော်အဲ့ဒါကန့်တတ်ထားတာမရှိဘူးဒီအမျိုးသမီးမလို့မပါဝင်ရဘူးအမျိုးသမီးမလို့မလုပ်ရဘူးဆိုတော့အခွင့်အရေးတွေကန့်တတ်ထားတာတော့မရှိဘူးပေါ့နော်အဲ့တော့ဒီကြားမှတန်းတူရေးအတွက်ကိုတောင်းဆိုနေတဲ့လူတွေအတွက်ကိုဟာဒီဖွဲ့စည်းပုံအခြေခံဥပဒေအရဒါငိုရီကတန်းတူမှုရှိပြီးသားပဲဒါကြီးကတရားတောင်းစရာမလိုဘူးပေါ့နော်ပြန်ပြီးတော့အမျိုးသမီးတွေအနေနဲ့လည်းပေါ့ဟိုအမျိုးသမီးတွေအများကြီးရှိတယ်ဒါအရေးချင်းရှိရင်ရှိသလိုသူ့ဟာတတ်သူပေါ်လေဒီလိုနိုင်ငံရေးနယ်ပယ်မှာဖြစ်ဖြစ်စီးပွားရေးနယ်ပယ်မှာဖြစ်ဖြစ်လူမှုရေးနယ်ပယ်မှာဖြစ်သူကသူအရေးချင်းရှိရင်ရှိသလိုဟိုဝင်ရောက်ပါဝင်ဆောင်ရွက်နိုင်တယ်ပေါ့နော်အဲ့လိုမျိုးညှင်းချက်ထုတ်တဲ့လူတွေရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒီကြားမှဒန်းတွေနဲ့ပတ်သက်လို့ဗာများပြောခြင်းပါလဲရှင
်ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေကိုပြောမယ်ဆိုရင်ကျွန်တော်တို့ဒီတိုင်းပြည်မှာပေါ့နော်ဒီဖွဲ့စည်းပုံ1949ခုနှစ်1984ခုနှစ်လား2008ခုနှစ်အဲဖွဲ့စည်းပုံတိုင်းမှာရေးထားတာကတကယ် basic ပေါ့အခြေခံလူအခွင့်အရေးထဲမှာပါတဲ့အခက်ကရှိပြီးသားအမြဲတမ်းပါတယ်တော်ဘီဒီနိုင်ငံသားကိုမျှเนาะဒီကြားမှာလင်ကွဲပြောင်းမှုပေါ်မူတည်တော့ဆင်းရဲချမ်းသာတိုင်းရင်းသားလူမျိုးမရွေးပေါ့ဟာသာမရွေးဟိုတန်းတူညီမျှမှုရှိစေရမည်ခွဲခြားဆက်ဆံမှုရှိစေရစွာတော့ဖွဲ့စည်းပုံမှာပါတယ်ဒါပေမဲ့လေတကယ်တမ်းကအဲ့လူမျိုးစာပေါ်မှာရေးထားတာပဲလက်တွေ့ဘဝမှာအခြေခံမှာတွေ့ကြုံနေရတာခွဲခြားဆက်ဆံမှုတွေအများကြီးနဲ့ပြည့်နှက်နေဆိုတော့အဲ့ဒီအကြောင်းမလို့ဘယ်တော့ကအဲ့လားဒီနှစ်ပေါင်းများစွာကြာလာပြီဟိုမပြောမယ်ဆိုရင်1990ပြည်ခုနှစ်ရွေးကောက်ပွဲမှာဆိုလို့ရှင်လေเนาะဒါဒီအကုန်လုံးပေါ့ထားပါတော့485ယောက်အဲ့ဒီတော့ဒါဝင်ပြိုင်ကြတယ်အဲ့ဒီတော့အဲ့ဒီရွေးကောက်ပွဲမှာအမျိုးသမီး15ယောက်ပဲအဲရွေးခံရတယ် 300ခန်းလုံးပဲရှိတယ်ပေါ့နော်အဲ့လိုဟာဒီဥရီပြုအမှတ်တည်းတယ်မှာဆိုအဲ့ဒီတခုဒါကြာလာတဲ့ဒီ2015ရွေးကောက်ပွဲပြီးတဲ့အခါအခုလက်ရှိ2018အခင်းကျင်းမှာဆိုလို့ရှိရင်လည်းဒီလွတ်တော်ထဲမှာပြည်ထောင်စုလွတ်တော်မှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကရွေးကောက်ခံကြီးပဲတက်တက်ပေါ့တမတော်အစုအဖွဲ့မပါဘူးဆိုလို့ရှိရင်တော့ဒီက elected မှာ300ခန်းလုံးလောက်ရှိတယ်ပြည်ထောင်စုလွတ်တော်မှာအကယ်၍တမတော်သားအစုအဖွဲ့ကိုရွေးတက်မယ်ဆိုရင်တော့100ခန်းလုံးပဲရှိတယ်အဲ့လိုမျိုးအဆင်ရှိတဲ့ခါကျတော့ဘာကြောင့်ဒီနေရာတွေမှာနေနေတာလဲဥပဒေပြည့်တဲ့ခန်းကဏ္ဍကိုပဲကြည့်မယ်ဆိုရင်တစ်ဖက်ကဆွဲထားတဲ့ဝန်ထုပ်ဝန်ပိုးတွေအမျိုးသမီးတွေကတော်ပေမဲ့လည်းစွမ်းရည်ရှိပေမဲ့လည်းအမျိုးသားကိုပဲဦးစားပေးပြီးတော့မှဒါနိုင်ငံရေးခန်းကဏ္ဍအမျိုးသားတွေနဲ့ပဲတင့်တော်တယ်သူတို့ပဲလုံနိုင်နေတယ်ဆိုတဲ့ဟာမျိုးအမြင်တွေအမျိုးသားတွေမျိုးကအမျိုးသမီးတွေမှာပါရှိနေတယ်ဆိုတော့အမျိုးသမီးတွေရဲ့နေရာဟာအိမ်တွင်းမှာပဲရှိတယ်မိသားစု family ကလေးတွေထိန်ရမယ်မျိုးကြောင်နိုင်ရမယ်ပေါ့ဆိုအဲ့ဒီအမြင်တွေကြောင့်ဒလစ်ထုံးစန်းတွေကြောင့်မလို့အဲ့ဒီနေရာတွေကိုတက်ဖို့နဲနေတာဖြစ်တယ်မျိုးသမီးကိုယ်တိုင်ကသူကိုယ်တိုင်ကပို့ပြီးတင့်တော်ပါလေ तू ကဝင်မပြိုင်ပဲနဲ့သူ့ရဲ့အမျိုးသားကိုပဲဝင်ပြိုင်ခိုင်းပြီး तू ကနောက်ကဆပုတ်ပေးတဲ့ဟာမျိုးပို့ပြီးတော့လှုပ်ချင်တာဆိုတော့အဲ့ဒီဥစ္စာတွေကိုအဲကျမတို့ကအားပေးတဲ့အနေနဲ့ပေါ့နော်တကယ်ပဲဟာဒီနေရာကလည်းအမျိုးသမီးတွေနေလုံနိုင်တယ်အမျိုးသမီးတွေလုံဖို့လိုအပ်တယ်သူတို့တွေမြင်လာအောင်အားပေးတဲ့အနေနဲ့တိတိကျကျအဲ့ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေမှာအမျိုးသမီးတွေကဟလာဥပဒေရေးခန်းကဏ္ဍမှာအ ਨੇ ဆုံးဘလောက်ရာခိုင်နှုန်းအထိတော့အ ਨੇ ဆုံးပါဝင်ရမည်ဆိုတဲ့ဟာကိုဖွဲ့စည်းပုံမှာရေးထားလိုက်တဲ့ဆိုရင်အဲ့ဒါကတကယ်ကိုနောက်ပိုင်းမှာဘယ်ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ပါတီတွေလိုက်နိုင်ရမယ်နိုင်ငံရေးဆိုင်ရာပါတီဥပဒေတွေကပြုပြင်ပြောင်းလဲသွားတယ်ပြဋ္ဌာန်းဥပဒေတွေမှန်တယ်များသည်ဒါ guideline ဖြစ်သွားတယ်အဲ့ဒါကိုလိုက်နာပြီးတော့မှကိုကကျင့်သုံးပါလေအဲ့လိုမျိုးမထည့်ထားဘူးဆိုလို့ရှိရင်ရွေးကောက်ပွဲတစ်ခုပြောင်းမယ်နိုင်ငံရေးပါတီတစ်ခုနဲ့တစ်ခုမတူဘဲနဲ့တက်လာကြမယ်အစိုးရအစ်စ်တွေအစ်စ်တွေချက်လာမယ်ငါနဲ့တည်းစိဒါပေမဲ့သူတို့တွေသဘောတူမှသူတို့တွေကသဘောကောင်းမှဒါကိုအမျိုးသမီးတွေကိုနေရာပေးမယ်ဝင်ကြီးနေရာပေးမယ်ဟာသာသဖြင့်ပေါ့လေရုပ်ောက်ဦးရုပ်ောက်ဘဲမှာ candidate ကိုအမျိုးသမီးတွေဦးစားပေးရွေးမယ်ဒါကသူတို့ရဲ့သဘောနဲ့ပဲကိုက်နေသွားရင်အတက်အကျအပြောင်းလဲတွေရှိသွားနိုင်အဲ့ဒါကြောင့်မလို့ဒါမျိုးအပြောင်းလဲမဖြစ်အောင်လို့တော့ဖွဲ့စည်းပုံအခြေခံမှုတွေကဒါ guiding principle သူတို့လိုက်နာရမယ်မူအနေနဲ့ရေးထားဖို့လိုအပ်တယ်ဆိုတာပြောချင်တယ်နောက်တစ်ချက်ကလည်းအရေးကြီးတာကဘာလဲဆိုတော့ number ပေါ့နော်ဒီ number စီမကောက်ဘူးပေါ့နော်အခုအခင်းချင်းဒီ peace process တစ်ခုမှာကျမတို့လေးလာသုံးသပ်တဲ့အခြေအနေခါမှာကဏ္ဍအသီးသီးပေါ့စီးပွားရေးကဏ္ဍလူမျိုးရေးကဏ္ဍလားနိုင်ငံရေးကဏ္ဍလုံခြုံရေးကဏ္ဍအပါအဝင်လေယာကဏ္ဍပါ၅ခုလုံးမှာ gender aware နဲ့အရန်လုံနေတာကိုတွေ့ရတယ်။ဒါဆိုဘယ် issue မဆိုဒီ gender shutdown ကပေါ့ကျမရေးရ shutdown ကနေပေါ့မြင်ဖို့အရန်ရေးကြည့်လာတယ်။စီးပွားရေးကဏ္ဍမှာကြားတယ်အဲ့ဒီချတဲ့မှာဒါပဲအမျိုးသမီးတွေအတွက်စီးပွားရေးရဘိုင်းနေရာမှာဟိုထည့်ပြီးတော့စဉ်းစားရမယ်ဆိုတာလိုအပ်တယ်။ဟိုလူမှုရေးမှာကြည့်မယ်ဆိုလေပညာရေးလက်လန်းမိတဲ့ပညာရေးလက်လန်းမိတဲ့ကျန်းမာရေးကိုဆွေးနွေးမယ်ဆိုလေ gender shutdown အရာစဉ်းစားဖို့လိုအပ်တယ်။လုံခြုံရေးနဲ့အလားတူပဲအမျိုးသမီးတွေလုံခြုံရေးပေါ့နော်ပြည်ပခအတွင်းမှာလားပြည်ပခပြန်ပြီးတဲ့အချိန်မှာလားပေါ့အဲ့ဒါကြီးကအကုန်လုံးကဏ္ဍတိုင်းမှာ gender အမြင်နဲ့အဲဒီပေါ့နော်ရှိတဲ့ပညာရှင်တွေကိုခေါ်ပြီးတော့မှအဲကဏ္ဍအသီးသီးမှာသူတို့ရဲ့အထောက်အပံ့ပြုတာတွေအရန်ကိုလိုအပ်နေရဲဆိုတာကျမတို့ဒါဒီပွဲမှာပေါ့နော်တော်တော်လေးကိုသုံးသပ်မိတယ်။အဲ့တော့အဲ့ဒါအပြင်ပေါ့အစုအဖွဲ့တွေပေါ့ကဏ္ဍတွေကတော့ပညာရှင်တွေရဲ့အထောက်အပံ့ယူသင့်တယ် gender awareness ဒါပေမဲ့အစုအဖွဲ့အသီးသီးနိုင်ငံပါတီတိုင်းဆိုင်စသဖြင့်ပေါ့အစိုးရအဲ့ဒီအစုအဖွဲ့အသီးသီးမှလည်းပေါ့နော်အဲတကယ်တမ်းဒီ gender awareness ပေါ့အဲ့ဒါတွေကိုများများလေးလုပ်ဖို့အတွက်လိုအပ်တယ်ဆိုတော့ကျမတို့ဒီမှာမြင်ပါတယ်လို
့ဟုတ်ကဲ့ပါအဲဒေါက်တာကျန်မုံရှင်ဒီလိုပါကျမတို့ဒီသုံးသပ်လို့ရတာပေါ့နော်တိုင်းရင်းသားတွေလိုချင်တဲ့ဆန္ဒပေါ့နော်အဲဒီကိုပိုင်ပြဋ္ဌာန်းခွင့်နော်ကိုပိုင်အုပ်ချုပ်ခွင့်နောက်ပြည်내ဖွဲ့စည်းပုံခြေခံဥပဒေရေးဆွဲခွင့်နောက်ပြည်ထောင်စုခွဲမထွက်ရေးမှုပေါ့နော်ဒီဟာတွေကိုမဆွေးနွေးဘဲနဲ့ဟိုခြံထားခဲ့တဲ့သဘောတွေ့နေရတယ်လीအဲ့တော့အဲ့ဒါတွေမဆွေးနွေးဘဲနဲ့ဒီငင်းချမ်းရေးအရွေးပေါ့ရှေ့ကိုတိုးနိုင်ပါမလားရှင
်ကျွန်တော်တို့ကြိုးစားကြည့်တယ်ဒါတွေကမဆွေးနွေးဘဲနဲ့ခဏထားပြီးတော့သွားကြည့်ရအောင်ဆိုပြီးတော့ကြိုးစားကြည့်တယ်တနည်းကြာမဒီငီလာခံလာကျင်ပါတယ်အဖြေကိုကြည့်ပါဆေးလေးချက်ပေးရတယ်အဲ့ဒီဆေးလေးချက်ကိုပြန်ကြည့်ပါဒီဆေးလေးချက်ကငင်းချမ်းရေးကိုပေးနိုင်တဲ့ချက်တွေပါသလားကျွန်တော်တို့တိုင်းရင်းသားတွေနှစ်ပေါင်း90တောင်းဆိုတဲ့ချက်တွေပါသလားဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုချီခံသောပြည်ထောင်စုတည်ဆောက်ရေးအတွက်အာမခံချက်ပေးနိုင်တဲ့ချက်တွေပါသလားမပါသေးဘူးခင်ဗျအဲ့ဒီတွေ့ကြုံဒါတွေကိုခြံထားပြီးတော့ဆွေးနွေးမယ်ဆိုရင်ဘလူနီးနဲ့မှငင်းချမ်းရရှိတူးလို့မရပါဘူးဒီတိုင်းပြည်ရဲ့ပြဿနာအရင်အမိကအဲ့ဒါတွေဖြစ်တယ်ပြဿနာအရင်အမိကိုမကင်တွေ့ဘဲနဲ့အပေါ်ရံမဲလုံမယ်ဆိုရင်တော့အခုကျွန်တော်တို့ကျင်းပတဲ့ငေလာခံအော်မင်တဲ့ဆိုပေမဲ့ဟိုဟွာ style နေနေတော့အော်မင်တော့ but substance is a substance နေနေတော့တိတ်မရှိဘူးလို့ကျွန်တော်ပြောချင်
တယ်ဟုတ်ကဲ့ပါအဲ့ ဲ့တော့ကျမတို့ဒီနေ့ဟိုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်ဖြစ်ဘယ်နိုင်ငံရဲ့ငြိမ်းချမ်းရေးမဆိုပေါ့နော်ငြိမ်းချမ်းရေးအကြောင်းပြောမယ်ဆိုလို့ရှိရင် political will လို့ခေါ်တဲ့နိုင်ငံရေးစိတ်ဆန္ဒတစ်ခုရှိရပါမယ်ဒါကကျမပြောတာမဟုတ်ပါဘူးပညာရှိတွေပြောခဲ့တာပါနောက်ပြီးတော့ willing to compromise ပေါ့နော်အပေးယူအလျှော်အတင်းတွေတုတ်ဖို့စိတ်ဆန္ဒလည်းရှိရပါမယ်နောက်ပြီးတော့ရှေ့ရှုတဲ့ပေါ့လေဟိုစိတ်ရင်းစေတနာကောင်းလည်းရှိရပါမယ်ပေါ့အဲ့ဒီမှာအရင်အရေးကြီးဆုံးကတော့ကျမတို့မြန်မာနိုင်ငံဒီမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့ lots of patience တီးခံစိတ်ရှိတီးခံဖို့အများကြီးလိုအပ်ပါသေးတယ်တဲ့အဲ့တော့ကျမတို့ဒီငြိမ်းချမ်းရေးယူပေါ့နော်အကုန်လုံးတိုင်းရင်းသားတွေအားလုံးပြီးတော့တိုင်းရင်းသားတွေရောဒီတက်မတော်ဘက်ကရောနောက်ပြီးတော့ဒီပြည်သူလူထုတရက်လုံးပေါ့နော်ဒီအသက် OA စီစဉ်စိတ်ချမ်းသာစွာနဲ့နေနိုင်တဲ့ငြိမ်းချမ်းရေးကြီးကိုကျမတို့ရှေ့ရှုပြီးတော့ဒီကနေ့အစည်းအဝေးကိုအဆုံးသတ်ပါတယ်ရှင်အားလုံးပဲကျေးဇူးများကြီးတင်ပါတယ
်ကျေးဇူးပါဗျာ
တောက်ကင်ဆိုးဝင်းကတွေးဆုံမေးမြန်းထားတာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီပကံညာဦးကကပအမွေနှစ်စီးနဲ့ကိုပြန်ပြီးတော့ဝင်မလားဆိုတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါတယ်ရှေးအမွေနှစ်တွေနဲ့ထင်ရှားတဲ့ပကံညာဦးဒေတာကိုကပအမွေနှစ် World Heritage အဖြစ်သတ်မှတ်နိုင်ရေးမြန်မာနိုင်ငံရဲ့လျှောက်ထားချက်ကိုစဉ်းစားဆုံးဖြတ်နိုင်ဖို့မကြာခင်လတွေအတွင်းမှာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကလာရောက်စစ်ဆေးဖို့ရှိနေပါတယ်ပြည်စုံကိုတော့ကုမှုစောကတင်ဆက်ပေးထားပါတယ်ရှင်
ဟုတ်ကဲ့မြမယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့ပကံညောင်ဦးဒေတာကိုကပ္ပအမွေအနှစ် World Heritage အဖြစ်သတ်မှတ်နိုင်ဖို့အတွက်ဒီနှစ်ဇန်နဝါရီလကကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကိုတင်သွင်းထားတာဖြစ်ပါတယ်။လာမယ့်လတွေအတွင်းမှာတော့ကပ္ပအမွေအနှစ်အဖြစ်သတ်မှတ်နိုင်ရေးအတွက် UNESCO ရဲ့နိုင်ငံတကာအထင်းအမှတ်အဆောက်အုံနဲ့နေရာဒေတာများကောင်စီ ICOMOS ကလာရောက်စစ်ဆေးမှာဖြစ်ကြောင်းရှေးဟောင်းတုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနပြတိုက်များရဲ့ဒုတိယညွှန်ကြားမှုချုပ်ဦးသိန်းလွင်ကပြောပါတယ
်။လာမယ့်စက်တင်ဘာလအတွင်းမှာတော့ကျွန်တော်တို့ UNESCO ICOMOS နဲ့ပြောလာပြီးစစ်ဆေးမယ်ပေါ့နော်။ဘာမှမင်းသိဖို့အတွက်ဘယ်လိုစီမံရှိရပေါ့နော်။ Management Plan နဲ့ Continuity Study ကိုလာပြီးစစ်ဆေးမယ်။ပြီးရင်တော့ရှင်းနေကျွန်တော်တို့လိုင်းလာမှလုပ်မယ်ကမ္ဘာမွေတီကြခိုင်းပေါ့နော်အဲ့မှာအဆုံးဖြတ်ပေးမယ်အကြံကိုပေးမယ်မပေးဘူးရမယ်မရဘူးဆိုတော့အကြံအဆုံးဖြတ်ပေးလို့ဖြစ်ပါ
ဒေတာကံပြည်သူတွေကတော့အစိုးရဌာနဆိုင်ရာတွေကစီမံခန့်ခွဲမှုအလွဲတွေရှိနေပြီးဒီအချက်တွေကြောင့် UNESCO ကကမ္ဘာအမွေအနှစ်အဖြစ်မသတ်မှတ်မှာကိုစိုးရိမ်နေကြောင်းကမ္ဘာအမွေအနှစ်ယဉ်ကျေးမှုဒေတာဖော်ဆောင်ရေးအထောက်အကူပြုကော်မတီပကံညောင်ဦးကဦးနိုင်ထွန်းကပြောပါတယ်
ကျွန်တော်တို့ဒေသခံပြည်သူတွေကကမ္ဘာအမွေနှစ်ကိုဝင်ကျင်တယ်ဒါပေမဲ့ကမ္ဘာအမွေနှစ်ဝင်ဖို့အတွက်တည်တနာတွေဒီမှာဖြစ်နေတာလေးတွေရှိတယ်သူတို့ဒီဌာနဆိုင်ရာတွေလုံမကင်မတွေပေါ့ဗျာအဲ့ဒါတွေကတော့ဘာအောင်ဆိုတော့ဒီ sunset လို့ခုကုန်းတွေလောက်တာတွေဆိုလို့ရှိရင်တည်တဲ့ဥတွေကိုချိုးပေါက်တာတွေပေါ့ဗျာဒီသူတို့အဲ့ဥတွေကိုကြော်လွင်ပြီးခဲ့ကြမှာဒီ hotel တွေစောက်တဲ့ကုန်းတွေစောက်တဲ့ဟာတွေအခုလောလောဆယ်လုံနေတာတွေရှိတယ်ကိုရဲ့အဲ့ရှိနေတဲ့ဟာတွေတော့ကျွန်တော်တို့အဲ့ဒီကပ္ပအမွေနဲ့မဝင်ပါဘူးလူလူကစိုးရိမ်နေတာပေါ့ကွာ
ဒေသခံပြည်သူတွေဟာခီးသွွားလုပ်ငန်းအပေါ်မှာအမိပြုရက်တည်နေရတာကြောင့်ခီးသွွားလုပ်ငန်းနဲ့ကပ္ပအမွေနဲ့ဖြစ်ရေးကိုဗင်းကြီးအောင်ဆောင်ရွက်စီလိုကြောင်းလဲဆက်ပြောပါတယ်ပကံရှိဟောင်းယဉ်ကျေးမှုဒေတာကို1996ခုနှစ်ကလည်းကမ္ဘာအမွေအနှစ်စင်းတင်သွင်းခဲ့ဘူးပါတယ်။ဒါပေမဲ့သတ်မှတ်ချက်ပြည့်မီဖို့လိုအပ်ချက်တွေရှိနေတာကြောင့်ကမ္ဘာအမွေအနှစ်စင်းဝင်မဖြစ်ခဲ့ပါဘူး။ကမ္ဘာအမွေအနှစ် World Heritage အဖြစ်မြန်မာနိုင်ငံကဟယ်လင်းဘိတ်တနိုးနဲ့တရခိတရာပြူမျိုးသုံးမျိုးကို2014ခုနှစ်ကသတ်မှတ်ထားခဲ့ပါတယ်။ကပ္ပမှတ်တမ်းအမွေအနှစ် Memory of the World ဖြစ်2014ခုနှစ်ကမန္တလေးကုသိုလ်တော်ဖျားကကျောက်စာ929ချက်2015ခုနှစ်ကပုဂံမြစီတီကျောက်စာနဲ့အလောင်းမင်းတရားရဲ့ရွှေပေလွာ2019ခုနှစ်ကပုဂံညောင်ဦးမြို့နယ်ကရွှေစည်းကုံဖျားမှာရှိတဲ့ဘေးနောင်မင်းတရားကြီးရဲ့ခေါင်းလောင်းစာတွေကိုသတ်မှတ်ထားပြီးဖြစ်ပါတယ်လောလောဆယ်မှာရခိုင်ပြည်နယ်မြောက်ဦးဒေသကိုကပ္ပအမွေအနှစ် World Heritage နဲ့ရှစ်တောင်းဖျားကအနန္တစန္ဒရာကျောက်စာကိုကပ္ပမှတ်တမ်းအမွေအနှစ် Memory of the World ဖြစ်ရေးအတွက်ဆောင်ရွက်နေပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်တာရှင်များရှင်။2018ခုနှစ်ဇူလိုင်လ18ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00အထိလိုင်းဒိုမီတာ 24.25 32နဲ့ 51 အပြင်လက်လက်မီတာ 190 တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေတယ်မှာဆိုရင်တော့အမေရိကန်နိုင်ငံရေးနဲ့အင်္ဂါနေ့ညအတိုက်လေလိုင်းစီစဉ်တို့ကိုနားဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင်။
ဖရန်နက ရဲ့စင်ကီမျိုးတော်မှာတွေ့ဆုံခဲ့တဲ့သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ဆွေးနွေးပွဲအကြောင်းနိုင်ငံတကာသတင်းတွေမှာတော်တော်များများအသာပြေးရေးကြပါတယ်။အဓိကရေးသားတဲ့အကြောင်းအရာကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုအကြောင်းဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးသူတို့ရဲ့တုံ့ပြန်ချက်သဘောထားတွေဖြစ်ပါလေ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆွေးနွေးပွဲဟာပြည်သူ့ဘောဆောင်နဲ့ဆွေးနွေးပွဲဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောဆိုထားတာပါ။တကယ်အနေကတွေးဆောင်စင်းနေပွဲအတွင်းမှာအမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖွဲ့မှုတွေဆိုပြီးဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့လည်းအချိန်တော်ကြာသူဆွေးနွေးဖြစ်ခဲ့တယ်လို့ပြောပါတယ
် Felt this was a message best delivered in person
လူကိုယ်တိုင်အတိပေးပြောလာတဲ့အကောင်းဆုံးစကားလို့ကျွန်တော်ခံစားမိပါတယ်ဒီအကြောင်းကိုအချိန်တော်ကြာကျွန်တော်တို့ပြောဆိုပြပါတယ
်သမ္မတနှစ်ယောက်ကြာတူးချင်းတွေးဆောင်ဆွေးနွေးပြီးနောက်ပိုင်းမှာတော့နှစ်ဖက်အရာရှိတွေပါဝင်တဲ့ဆွေးနွေးပွဲကိုကျင်းပပါတယ်အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုကိုသမ္မတနှုဆွေးနွေးပြောဆိုပြတဲ့အကြောင်းသတင်းစာရှင်းလင်းပွဲရဲ့အဖွင့်ကြေညာချက်မှာလည်းပြောဆိုထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကိစ္စကိုပြင်းပြင်းထန်ထန်ကာကွယ်ညှင်းဆိုခဲ့ပါတယ
်။ Once again, President Trump mentioned the issue of the so-called interference of Russia in the American elections and I had to reiterate
ရွေးကောက်ပွဲမှာရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်ကိုသမ္မတ Trump ကထပ်ပြီးပြောလာပါတယ်။ကျွန်တော်အရင်ကကြိမ်ဖန်များစွာပြောခဲ့တဲ့စကားအတိုင်းပဲထပ်ပြောရပါလိမ့်မယ်။ကျွန်တော်မြင်ရရုရှားနိုင်ငံဘက်ကအမေရိကန်ပြည်ထောင်စုရဲ့ပြည်တွင်းရေးရွေးကောက်ပွဲကိစ္စတွေမှာဘယ်တော့မှမဆွတ်ဖက်ခဲ့ပါဘူး။နောင်ကိုလည်းဆွတ်ဖက်မှာမဟုတ်ပါဘူး
။ရုရှားဘက်ကညင်ပေမဲ့လည်း2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့တယ်လို့အမေရိကန်ထောက်လိုင်းအေဂျင်စီတွေကကောက်ချက်ချပြောဆိုထားတာပါ။ဒါကြောင့်လည်းသမ္မတ Trump အနေနဲ့သမ္မတ Putin ပြောတာကိုယုံမလားအမေရိကန်ထောက်လိုင်းအဖွဲ့တွေရဲ့ပြောစကားကိုယုံသလားဆိုပြီးသတင်းတောက်တွေကမေးခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဒီမေးခွန်းကိုတရားရဖြေဆိုဖို့အခုလိုညှင်းဆိုသွားခဲ့ပါတယ
်။ I have great confidence in my intelligence people but I will tell you
ကျွန်တော်ရဲ့ထောက်လိုင်း agency အဖွဲ့တွေပေါ်မှာလဲကျွန်တော်ယုံကြည်မှုအကြီးအကျယ်ခိုင်ခိုင်မာမာရှိပါတယ်။ဒါပေမဲ့သမ္မတပူတင်ဘက်ကလည်းဒီကိစ္စကိုအကြီးအကျယ်အခိုင်အမာအင်းနဲ့အားနဲ့မဟုတ်ဘူးလို့ညှင်းဆိုနေတာကိုလည်းကျွန်တော်ပြောရပါလိမ့်မယ်။
ဒီပြောဆိုချက်ကြောင့်သမ္မတထရန့်ဟာရုရှားသမ္မတပူတင်ကိုတိုက်ရိုက်ဝေဖန်တာမျိုးတဲ့ကိုထောက်လိုင်းအဖွဲ့ကိုပြန်ပြီးတော့ပြစ်တင်သလိုလုပ်နေတဲ့ဆိုပြီးဝေဖန်ချက်တွေလည်းပေါ်ထွက်နေပါတယ်။သမ္မတထရန့်ကိုယ်တိုင်ကလည်းရွေးကောက်ပွဲမှာရုရှားနဲ့ပူးပေါင်းမှုရှိမရှိအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေကတိုက်ခါကြဆင်းစရာလုံရက်တွေဆိုပြီးထပ်မံထိုးနှက်ဝေဖန်သွားပါတယ်။ဒီစုံစမ်းစစ်ဆေးမှုဟာနိုင်ငံရေးအရာတပင်ပြစ်ရှာတဲ့အောက်လန်နီးနဲ့တိုက်ခတ်တဲ့လုံရက်ဆိုပြီးသမ္မတထရန့်ကတင်းလာနေကပဲထပ်မံဆွဆွဲခဲ့တာပါဒီပြောဆိုချက်အပေါ်မှာဒီမိုကရက်ရော Republican အမတ်တွေကရောပြန်လဲဝေဖန်ခဲ့ပါတယ် Wilson Center Cannon Institute ကလေးလာသုံးသပ်သူ William Bomerance ကရောအခုလိုသုံးသပ်ပါတယ
် I am not aware of a time when a president of the United States
American သမ္မတအနေနဲ့သူ့ရဲ့ထောက်လိုင်းဌာနတွေနဲ့တရားရေးဌာနတွေထက်သမ္မတပူတင်လိုနိုင်ငံခြားကခေါင်းဆောင်တယောက်ရဲ့ကြီးညာချက်ကိုပေါ်ပြီးသဘောကျယုံကြည်တာမျိုးဘယ်ချင်းကဖြစ်သွားတယ်လဲဆိုတာကိုတော့ကျွန်တော်သတိမထားမိပါဘူးဒါဟာအရင်ကတခါမှမဖြစ်ဘူးတဲ့အခြေအနေမျိုးလို့ထင်ပါတယ
်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ဖို့ Democratic Party ရဲ့ကွန်ပျူတာတွေကိုအင်တာနက်ကတဆင့်ထိုးပေါက်ခဲ့တဲ့ဆိုပြီးရုရှားစစ်တပ်ထောင်လိုင်းရေးအရာရှိ12ယောက်ကိုပြီးခဲ့တဲ့ဘက်ကပဲအမေရိကန်တရားရေးဌာနကတရားစွဲဆိုခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကတော့သူတို့ဘက်ကဆွတ်ဖက်ဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆိုခဲ့ပြီးဒီကိစ္စကိုစုံစမ်းစစ်ဆေးမယ်ဆိုရင်ကူညီသွားမယ်လို့လဲကန့်လန့်ထားခဲ့တဲ့အကြောင်းသမ္မတထရန့်ကပြောပါလေ သမ္မတဘူတင်ဘက်ကကန့်လန့်ချက်ဟာတကယ်ကိုမယုံနိုင်စရာကောင်းတဲ့ကောင်းမွန်တဲ့ကန့်လန့်ချက်ဖြစ်တယ်ဆိုပြီးတော့လေသမ္မတထရန်မှတ်ချက်ချပြောဆိုခဲ့ကြောင်းပါခင်ဗျာ
တင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုခါမှာတော့အားလုံးပဲစောင့်မျှော်နေကြတဲ့အင်္ဂါနေ့ညအတိုင်းလိုင်းလိုင်းစီစဉ်လက်ရောက်ပါပြီရှင်။ကိုသားညုံဦးနဲ့အစီအစဉ်ထုတ်လုပ်ရေးမှုမဆုမွန်တို့တင်ဆက်ထားတဲ့အတိုင်းလိုင်းလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းအတိုင်းလိုင်းစီစဉ်ကနေပြီးတော့ကျေးဇူးပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာအိန္ဒိယချင်းတရုတ်နိုင်ငံရဲ့လက်ရှိမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စဖြစ်ပါတယ်။တရုတ်နယ်စပ်မှာခြေစိုက်ကြတဲ့ဒီ KIO ကချင်းလူလတ်ရေးဖွဲ့ UWSC ဝါပီသွေးစည်းညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစစ်ရေးအားကောင်းတဲ့အဖွဲ့တွေပါတဲ့ဒီမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့ရဆိုလို့ရှိရင်အခုဒီပြီးသွားခဲ့တဲ့မကြာခင်ကပဲပြီးသွားခဲ့တဲ့21ရာစုပင်လုံညီညာရေးညီလာခံကာလမှာဒီမြန်မာထိပ်သီးခေါင်းဆောင်တွေနဲ့တီးခြားစီတွေ့ဆုံနိုင်ခဲ့ပါတယ်။မြောက်ပိုင်းဖွဲ့အခုလိုမျိုးနေပြီးတော့ထိရောက်လာအောင်လို့ညှိနှိုင်းဆောင်ရွက်ရမှာအင်ဒီဂျင်တရုတ်နိုင်ငံဟာတော်လီအခမ်းကဏ္ဍတည်အနေနဲ့ပါဝင်လာတာတွေ့ရပါတယ်။ဒါကြောင့်မို့မြမညီညာရေးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာသလဲ။နောက်ညီညာရေးမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေဘက်ကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တည်ကြွကြွပါဝင်မှုကိုဘလောက်ထိလိုလားလဲဆိုတာကိုကျွန်တော်တို့အခု daily life အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့ဥပမောင်စုပါ။သူကတော့ဒီလက်ရှိမြမနိုင်ငံရေးလေးလာသူတူဖြစ်ပါတယ်။ဇာတ်ရေးဆရာတူကလည်းဖြစ်ပါတယ်။အဲနောက်တူကတော့ကုနေထွန်းနိုင်မှာကုနေထွန်းနိုင်ကတော့ ISP ဒီမဟာပြော်နဲ့မူဝါဒကြီးကလေးလိုက်ရေးဖွဲ့ကြီးရဲ့အဲဒုတိယညွှန်ကြားမှုလည်းဖြစ်တယ်လို့ပဲလက်ရှိမြန်မာ quarterly magazine ရဲ့ editor တူလည်းဖြစ်ပါတယ်ခင်ဗျာအဲ့တော့နှစ်ဦးစလုံးဟာလည်းပြီးခဲ့တဲ့21ရာစုပင်လုံညီနိုင်ညီလာကံကိုတက်ရောက်လေးလာခဲ့ကြတဲ့သူတွေလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥမ္မောင်စုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဥမ္မောင်စုကြားပါလားခင်ဗျာ
ကြားပါတယ
်ဟုတ်ကဲ့ဥမ္မောင်စုကျွန်တော်ခုနကပြောသွားသလိုပါပဲတရုတ်နိုင်ငံကလက်ရှိအထူးဖြစ်ပေါ်လွန်ဒီမြောက်ပိုင်းဖွဲ့နေပြီးတော့ရောက်လာအောင်လို့ဒီမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံနိုင်အောင်လို့တော်လေးတက်ကြွဆောင်ရွက်လာတာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိမြန်မာညီညာရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံရဲ့အခုလိုဝင်ရောက်ပါလာမှုဟာအကောင်းဘက်ကိုသွားနိုင်လားဆွဲဘက်ကိုသွားနိုင်လားအရင်ဆုံးလေးသုံးသပ်ပြီးပါဦး
ကျွန်တော်ကျေရတော့အကောင့်မဲ့ကိုသွားနိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့တရုတ်ကဒီ2012ခုနှစ်မြန်မာညီညာရေးလုပ်ငန်းစဉ်စတဲ့အနေပြီးတော့တရုတ်ကိုယ်စားလှယ်ကိုဇိတာသူဖြစ်စေလုပ်ခဲ့တာပါတကယ်တော့2015ခုနှစ်အောက်တိုဘာမှာ NCA ညီအစ်လက်မှတ်ရှစ်ဖွဲ့ထိုးတဲ့အချိန်မှာမြောက်ပိုင်းအဖွဲ့တစ်ဖွဲ့မှမပါမလာပါဘူးအဲဒီနောက်ပိုင်း2016ခုနှစ်မြေကုန်ပိုင်းမှာတရုတ်နယ်စပ်ချောင်းမှာတိုက်ပွဲတွေပြင်းပြန်ဖြစ်လာတဲ့အချိန်မှာအဲတရုတ်နေနဲ့ဒီညီညာရေးလုပ်ငန်းစဉ်မှာတက်တက်ကြွကြွပါလာတာတွေ့ရပါတယ်ပါလာတဲ့အပြင်ကိုမြောက်ပိုင်းအဖွဲ့တွေကို NCA ထိုးကိုတိုက်တွန်းလာတာတွေ့ရပါတယ်အဲဒီမှာတော့စဉ်းစားစရာဖြစ်တာကဒီမြောက်ပိုင်းအဖွဲ့တွေက NCA နဲ့ပတ်သက်လို့အဲတော့အငင်းပွားဝေရပြဿနာတစ်ခုဖြစ်ပြင်းမစစ်ပြင်းဖို့လိုအပ်တယ်လို့ပြောနေတဲ့အချိန်မှာတရုတ်က NCA ကိုပြောတာဟာ NCA မှန်ပြီးတော့မို့ NCA ဒီအစပြုချက်ဖြစ်ပြီဆိုတော့ကွဲဝီရတာကွဲရမှုတွေတော့ရှိပါလိမ့်မယ်။ဒါပေမဲ့အဲ့ဒါလို့တိုက်တွန်းနေတဲ့အချိန်မှာပဲ2019နဲ့မှာ FNPCC ဆိုပြီးတော့မြောက်အမေဖွဲ့တစ်ခုပေါ်လာတယ်။ဒီဖွဲ့ကလည်း NCA လမ်းကြောင်းတိုင်းမသွားဘူးလို့ပြောလိုက်တဲ့အခါမှာအစိုးရနဲ့ဒီမြောက်ပိုင်းအဖွဲ့တွေကမှဆက်သွယ်မှုကတဖြည်းပြတ်တောက်လာတယ်။အဲ့ဒီအချိန်မှာတရုတ်ကတွန်းတွန်းတိုက်တိုက်ပါဝင်မှုကပိုးပြီးတော့အဲပါဝင်ပတ်သက်လာတယ်လို့ထင်ပါတယ်အဲ့ဒါဒုတိယကြိမ်ညီလာခံမှာလည်းပဲညောင်ပိုင်းဖွဲ့တွေကိုကျွန်တော်ညီလာခံရောက်အောင်တိုက်တွန်းတွန်းပို့လာတယ်အခုတတိယကြိမ်မှာလည်းတွန်းပို့လာတာတွေ့ရတယ်အဲဒါတရုတ်ကစစ်ဆန်ညီနိုင်မှုတွေလို့ပြောလို့ရတယ်ဒါပေမဲ့ဒုတိယကြိမ်ပင်လုံညီလာခံမှာအကျိုးအမြတ်သိမ့်မရှိပေမဲ့တတိယကြိမ်ပင်လုံညီလာခံပြီးမှတော့အဲကောင်းမွန်တဲ့အကျိုးဆက်တွေထွက်လာလိမ့်မယ်လို့ညွှန်လင်းရတဲ့အခြေအနေတွေတွေ့ရပါတယ်အဲ့တော့တရုတ်ကဒီလိုပါဝင်ပတ်သက်မှုဟာအများကြီးငြင်းရေးတွေသူ့ရဲ့စွမ်းဆောင်မှုတက်တက်တော့မဟုတ်ပါဘူးတရုတ်ကပါဝင်ပတ်သက်မှုဟာ OVOR လို့ခေါ်တဲ့ဒီကျွန်တော်တို့ဒီတရုတ်ကဒီစီဝါရေးမြန်မာကျဘာဘီဉာဏ်ဓာတ်ကိုဖြတ်တန်းတဲ့အခါမှာဒီရဲ့သူ့ရဲ့ OVOR ရည်ပန်းချက်တွေဘာဘီနေသက်တလျှောက်ပြည်ညင်အေဂျင်ရေးအတွက်သူ့ရဲ့ညွန်မှန်းလှုပ်ဆောင်ချက်လို့ကျွန်တော်တို့ယူဆပါတယ်။ဘာပဲဖြစ်ဖြစ်သူ့ရဲ့ညီမကျက်ကဘာပဲညီရဲ့လူလာကျက်ကတော့လောလောဆယ်မှာအဝင်ကြကြဖြစ်နေပါတယ်။ဒါပေမဲ့လက်တွေ့လှုပ်ဆောင်တဲ့နေရာမှာတော့အခက်အခဲနဲ့အကန့်အသတ်တွေတော့ရှိနေမှာထင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အဲ့ဒီကိစ္စကလည်းတချို့မေးချင်ပါတယ်ခင်ဗျာ။ဥမောင်စုပဲဆက်မေးချင်ပါတယ်။တရုတ်နိုင်ငံကခုလိုမျိုးတက်တက်ကြွကြွနဲ့ဘာပြောပြောဒီ တမရဘက်ကလည်းသူတို့ဖိအားပေးတယ်တွစ်ဆုံတယ်ဆူရနဲ့လည်းတွစ်ဆုံတယ်မြောက်ပိုင်းမဟာမိတ်တွေကလည်းဇူရီယာဖိအားပေးတယ်လို့ကျွန်တော်သိရပါခင်ဗျာဒီအချိန်တွေကဘလောက်ထိတရုတ်နိုင်ငံကိုယ်နိုင်ကဒီဖွဲ့စည်းတွေပေါ်မှာဩဇာတည်ရောက်မှုဘလောက်ရှိနေလဲခင်ဗျာတကယ်ပဲညီမျိုးညီငယ်တွေအတွက်ထိရောက်ဖြစ်နိုင်ပါမလား
တရုတ်ကဒီအဖွဲ့အစည်းတွေဩဇာတည်ရောက်တယ်ဆိုရင်ဘိုင်းကကျွန်တော်ပြောမယ်ဆိုရင်ကျွန်တော်မြောက်ပိုင်းကလက်နက်ငယ်ဖွဲ့နေပြောရင်တော့မြောက်ပိုင်းလက်နက်ငယ်ဖွဲ့အားလုံးဒီကျွန်တော်ဟိုကချင်ပြည်နယ်ကနေပြီးတော့ဟိုကျွန်တော်မဲခေါင်မြစ်ထိပေါ့နော်တရုတ်နယ်စပ်လျှောက်လုံးမှာရှိနေတဲ့အတွက်ကြောင့်မလို့ဒီတရုတ်နယ်တွေကသုံးပြုနေရတဲ့အခွင့်အရေးဖြစ်နေတဲ့အတွက်ကြောင့်မလို့တရုတ်နယ်နဲ့ကျွန်တော်အနည်းငယ်ရပတ်သက်မှုရှိတယ်လို့ပြောလို့ရပါတယ်အဲ့တော့ကျွန်တော်ဗမာပြည်အစိုးရနဲ့တောင်းတော်ဖို့ပြောရင်လည်းပဲဒီနေ့ရခိုင်ညဝိုင်းပြည်ထောင်နယ်ပတ်သက်ပြီးတော့နိုင်ငံတကာနဲ့ရင်ဆိုင်နေရတဲ့အခါမှာဥရောပကလုံခြုံရေးကောင်စီမှာကျွန်တော်တို့ဒီလိုမဲအတယုံမှာရှိနေတာကိုဖြစ်တာကိုအဲ့တော့ဒီနှစ်ခုစလုံးအတွက်တရုတ်ကတော့နှစ်ခုစလုံးကိုကင်တွယ်လို့ရတဲ့အချက်လည်းတော့ရှိတယ်ဒါပေမဲ့တရုတ်ကဒီလိုကင်တွယ်ဖြည့်ဆည်းမှုဟာလည်းပဲဒီရောအစိုးရနဲ့တမန်တော်အတွက်ပဲဖြစ်ဖြစ်တိုင်းလက်နက်ကင်နေအတွက်ပဲဖြစ်အကျိုးရှိတဲ့အခြေအနေဖြစ်မှာသာလျှင်အဝင်ခွင့်ကြဖြစ်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုယူဆပါတယ်
ဟုတ်ကဲ့ခင်ဗျာဥမုံဆူဒီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာနောက်ထပ်ပင်နိုင်ဆွေးမြဲကုနေထွန်းနိုင်ကိုကျွန်တော်ညွှန်ပြပါလိမ့်ကုနေထွန်းနိုင်ကြားပါလားခင်ဗျာ
ကဲ
ကြားပါဟုတ်ကဲ့ခုနကုနေဥမုံဆူဆွေးနွေးသွားတယ်ကုနေထွန်းနိုင်ကြားမိပါပါသူကတော့လက်ရှိလက်တလောကာလမှာတော့တစုံတရာအကျိုးတော့ဖြစ်နိုင်တယ်ပေါ့နော်ကုနေထွန်းနိုင်ကတော့လက်ရှိတရုတ်နိုင်ငံဒီလောက်ထိတဲတဲဝဝနဲ့ညီငယ်လူငန်းစင်မှာပတ်သက်လာတာနဲ့ပတ်သက်ပြီးတော့အစိုးပစ်ပေါ့ဘယ်လိုများသုံးသပ်မိပါလဲ
ကျွန်တော်တို့မြင်တာကတော့ဘာလို့ဒီတရုတ်ရဲ့အနေအထားကိုကျွန်တော်အချင်းချင်းပြောရင်တော့ကသူအစင်တစားကျွန်တော်တို့ကျင့်သုံးလာတဲ့အဂျွဲထရက်ပေါ့နော်နှစ်ခွဆက်ဆံရေးပုံစံမျိုးကိုအမြဲတမ်းဒီသုံးလာတယ်အခုလည်းအဲ့ဒီပုံစံအတိုင်းပဲသုံးတယ်လို့ပဲကျွန်တော်တို့ယူဆတယ်ဟိုတိတ်ကြီးမှတော့ဟိုပြုတ်သူ့အနေနဲ့ဒီပုံစံကိုပြုတ်ပြောင်းလဲမဲ့ပုံစံမျိုးတော့မရှိဘူးဟိုတော့ကဟိုကြီးကွန်ဂျစ်ပါတီနဲ့ဆက်ဆံရေးအစားကြီးပဲနောက်ပိုင်းနောက်ပိုင်းဖွဲ့ရင်ဆက်ဆံရေးကိစ္စပေါ့နော်နောက်ဆုံးဒီအတွင်းပိုင်းမှာဆိုရင်လည်းဒါအစိုးရကိုဆက်ဆံတယ်လို့ပြောနောက်အစိုးရနဲ့ဆက်ဆံလို့မရအောင်ဆိုရင်ဒီဆက်ဆံခြင်းနဲ့လူပါတီချင်းဆက်ဆံတယ်ဆိုတဲ့ပုံစံမျိုးတွေနဲ့သူပုံပေါ်ပြီးတော့မှဆက်ဆံလာတာရှိတယ်ပေါ့အဲ့တော့ဒီအခုရင်းချမ်းရေးမှာလည်းသူဒီပုံစံအတိုင်းပဲပါလာတယ်အဲပို့ပြီးတော့မှသူပုံကြီးတက်တက်ကြွကြွဖြစ်လာတယ်ဒီတစ်ခါဆိုအရန်တည်လာတယ်ထူတန်မှန်ကိုယ်တိုင်လည်းဆေလွတ်တယ်နောက်အဲလက်ရှိမှာဆိုရင်လည်းပင်လုံနေထောက်ကြည့်တယ်ဆိုပင်မညီလာခံကြီးကအဲအားရစရာမကောင်းမိမဲ့လို့ဒီဘေးရက်ဆွေးတွေ့ပွဲတွေကအကျိုးတန်းမှုရှိတယ်ဆိုတော့အဲအားရစရာရှိတယ်ဆိုတော့အတန်တွေလည်းထွက်လာတဲ့အခါကျတော့သူ့အမိနဲ့ပို့ပြီးတော့အားဆိုင်လောက်ဆောင်နေတယ်လို့မြင်ရတယ်ဒါပေမဲ့ဒီဟာကိုသူဘာကြောင့်လုပ်တယ်လဲပေါ့နော်ခုနဆရာဦးမောင်ဆိုပြောလာတဲ့မှာလည်းပါပါတယ်ဟိုဒီရေဝန်တစ်ခုလမ်းကြောင်းတစ်ခုတော့ဒီဘက်ကစီးပွားရေးဇင်းကြံကိစ္စကိုကျွန်တော်ကတော့အဲ့ဒါတက်ဟိုနည်းနည်းလေးပို့ပြီးတော့တွေးကြည့်တယ်ဒီတကယ်တမ်းကဒီရေဝန်တစ်ခုလမ်းကြောင်းတစ်ခုကိုစီးပွားရေးဇင်းကြံကိစ္စလို့ဆိုတာကဒီ spoiler ပေါ့ဒီဖြတ်မြင်းလုံးမဲ့လူမရှိဘူးလောလောဆယ်အနေထားအရကအစိုးရလုပ်မယ်ဆိုလည်းလုပ်လို့ရတယ်တက်စစ်တက်ကလုပ်မယ်ဆိုလည်းလုပ်လို့ရတယ်တန်တာလက်နက်ခိုင်တယ်ဆိုတာလည်းကျူကျူမယ်လို့ပြောရတယ်အဲ့တော့ဒီရေရှင်းချင်းနဲ့ပြောရဲဆိုရင်ပြောမယ်ဆိုရင်တော့သူလက်ရှိလုပ်နေတဲ့ချင်းတန်းကြီးကဘယ်လိုပဲဥတည်နေတယ်လဲဆိုတော့ဒီမှာကြီးတဲမှာရှိနေတဲ့အားစုတွေအားလုံးကိုသူကဩဇာလွှမ်းမှုရှိတယ်သူ့ကိုပြီးခေါ်ရမယ်ဆိုရယ်ပုံစံမျိုးကိုပဲတွားနေတယ်လို့ကျွန်တော်တို့မြင်တယ်ဒီပုံမှန်မှုဒီလိုပဲကျွန်တော်တို့အစိုးအပြစ်ဘယ်လောက်ကြီးဖြစ်လာနိုင်မယ်ဆိုတော့ကြည့်စောင့်ကြည့်ရမှာပေါ့လေကျွန်တော်ဒီပိုင်းကတော့ဒီလောက်ပဲပြောချင်ပါတယ်ဗျာ
ကျွန်တော်အဲ့တန်တဲ့ပတ်သက်လို့တစ်ဆထဲမိချင်ပါတယ်ပြောမယ်ဆိုရင်မြန်မာအင်ဒီဂျင်တရုတ်နိုင်ငံကအရင်စစ်ဆူရကာလာတစ်လျှောက်လုံးမှာနိုင်ငံတကာကသူ့ကိုပိတ်ဆို့ထားတဲ့ခါကျမှဆက်ဆံတာတရုတ်နိုင်ငံကပဲရှိတဲ့ခါကျတော့တော်လေးမှုခုခဲ့ရတယ်ဒါပေမဲ့အခုချိန်ဒီမှာလဲပြောမယ်ဆိုရင်မြန်မာညီညာရေးမှာမြောက်ပိုင်းအဖွဲ့တွေကအဓိကကြတယ်လို့ဖြစ်လာတယ်ပြောမယ်ဆိုရင်တော့မြောက်ပိုင်းအဖွဲ့တွေနဲ့ပတ်သက်လို့လဲတရုတ်ကအင်ဒီဂျင်နေစည်းချင်းကတ်နေတဲ့ခါကျတော့တော်လေးဩဇာတက်ရောက်မဲ့သဘောလဲရှိပါတယ်အဲ့တော့ဘာပဲပြောပြောသူ့မှာဒီအခြေအနေကိုကင်ပြီးတော့မြန်မာညီညာရေးလုပ်ငန်းမှာဝင်လာတယ်ဆိုတဲ့အခါကျမှတရုတ်နိုင်ငံပေါ်မြန်မာနိုင်ငံနေနဲ့ဆက်ပြီးတော့မှီခိုနေရမယ်မှီနေရမယ်အနေထားမျိုးတွေရောဆက်ကြုံလာနိုင်ပါလား
ဆိုဒီနေရာမှာလည်းကျွန်တော်တို့တမိုင်းကိုပြန်ကြည့်ဦးလေးဝင်လက်ထက်ပေါ့နော်ဦးလေးဝင်လက်ထက်ကတော့ကျွန်တော်တရုတ်ကိုဂရင်းဆိုင်ပြီးဒိဋ္ဌိသစ္စာနဲ့ပုံချိတယ်ဒါပေမဲ့ဖြစ်ဆောင်ွက်ဆီလက်ရှိနောက်ပိုင်းကျတော့တရုတ်ပေါ်မှာလုံးလုံးမှီကိုအားထားသွားတယ်ဒါပေမဲ့အဲ့တော့ကလည်းတတိယသစ္စာနဲ့အနေထားမျိုးတွေရှိတယ်နောက်ဆုံးဒီ2020နောက်ပိုင်းပြုရင်ကြောင်းလဲဖြစ်စဉ်ကိုကျွန်တော်တို့ကပြန်ကြည့်မယ်ဆိုရင်တော့မဟုတ်ဘူးတရုတ်ကိုမှီကိုအားထားနေရတဲ့ဒေတာနဲ့ရုံးချက်နိုင်အောင်ကြိုးစားတဲ့အစိတ်အပိုင်းတစ်ခုလည်းပါဝင်တယ်။ဆိုတော့အခုလက်ရှိအခြေအနေပါကြောင့်အဲ့ဒါနဲ့ပြောင်းပြန်ပြန်ဖြစ်သွားပြီးတော့မှဥပမာမြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတွေမှာအံဆက်ကြတစ်ခုရှိတာကရခိုင်ကိစ္စကြီးကကျွန်တော်တို့ကအရန်ကြီးကိုကြီးလာတဲ့ issue တစ်ခုဖြစ်လာတယ်။ဒီမှာကုလသမဂ္ဂလည်းဝင်ကောင်စီနဲ့ဒီလိုအနာအဲမာတီယိုကလည်းပိုင်ချားတဲ့တရုတ်ကိုအဲ့ဒီပုံမှာလည်းအလိုနဲ့သွားပြီးတော့မှုခုနေရဖြစ်တဲ့အချိန်မှာပဲနောက်ကပြည်သူပြည်သားတစ်ခုဖြစ်တဲ့မြောက်ပိုင်းကြီးပေါ့ဒီမြောက်ပိုင်းကြီးမှာလည်းတရုတ်ကိုပဲ တော့ပြီးတော့မှတယောက်ကလည်းဒါဟုတ်အခြေအနေဒီအခြေအနေကိုသူကလက်တွေ့တကျကိုသူအတုံးချပြီးတော့မှဒါဝင်လာတဲ့တဘောပေါ့ဆိုတော့ဆက်ကြောင့်ဘယ်တော့ဖြစ်လို့နိုင်မလဲဆိုတာကတော့အကိုင်ကန်ချင်းဒီပေါ်မှာပဲကျွန်တော်မူတည်တယ်ကျွန်တော်ပြည်တွင်းအကိုင်ကန်ချင်းဒီပေါ်မှာမူတည်တော့အခုလောလောဆယ်ကတော့တရုတ်ကတော့တွန်းတယ်ကျွန်တော်နောက်ဆုံးကျွန်တော်ပြောမယ်ဆိုရင်တော့ NCA ကိုလုံးဝ NCA ပြင်ပလမ်းကြောင်းတစ်ခုကိုစဉ်းစားနေရတာကနေအခုလောပိုင်းအဖွဲ့တွေက NCA လမ်းကြောင်းလေးကိုလမ်းကြောင်းပေါ်မှာနည်းနည်းတင်ကြည့်တဲ့ဘောမျိုးလေးတွေပြောလာတွေ့ရတဲ့အခါကျတော့သူ့ရဲ့ဟာကဘယ်လောက်ထိတရုတ်ကဘယ်လောက်ထိစွမ်းမိုးနိုင်တယ်လဲဘယ်လောက်ထိတွန်းအားပေးနိုင်တယ်လဲတော့တေကြတာကတော့ဒီနေ့မှာရှိနေတဲ့သူတွေကအတိုင်းအတာလက်နက်ကင်တွေတရုတ်နဲ့ဘယ်လိုပဲညှိနှိုင်းနေဆိုသူတို့ကပြည်တွင်းမှာပဲရှိနေတဲ့သူတွေဖြစ်တဲ့အတွက်ကြောင့်ပြည်တွင်းနဲ့ပဲတက်ဆိုင်တဲ့သူတွေဖြစ်တဲ့အတွက်ကြောင့်ပြည်တွင်းကသူတွေကိုယ်တိုင်ကစိတ်လိုလက်ရဖြစ်လာတာလည်းကိုပြီးတော့မှတက်ရောက်မှုရှိလို့ငယ်လို့ရှင်းတယ်တရုတ်ရဲ့ယူရချက်ကတော့ကျွန်တော်အစောပိုင်းကပြောတယ်လို့လည်းအစုဖွဲ့တိုင်းအစုဖွဲ့တိုင်းကသူ့အပေါ်မှာမှီခိုးနေစေချင်တယ်သူ့အပေါ်မှာအားထားစေချင်တယ်အဲ့ဒီအနေထားလည်းအခုချိန်မှာဖြစ်နေပြီသူ့ရဲ့ဩဇာကလည်းအရင်စိတ်ဆိုးရလက်ထက်နေတော့မတူပါဘူးဒီချိန်မှာတရုတ်မကောင်းကြောင်းပြောဖို့ပြောတဲ့လူတော့အတော်လေးသွားပြီဆိုတဲ့အခါကျတော့သူ့ရဲ့ဩဇာအာဏာကတော့သူ့အရင်ဆိုးရလက်ထက်တွေမြန်မာပြည်မှာပို့ပြီးတော့တက်ရောက်မှုရှိနေတယ်နိုင်ငံရေးရဩဇာအာဏာမှာတက်ရောက်မှုရှိနေတယ်လို့ကျွန်တော်မြင်တယ်သူကလည်းဒီအချိန်မျိုးပဲသဘောကျတယ်ဒီအချိန်မျိုးပဲလိုချင်တယ်လို့ယူဆတယ်အဲ့ဒီအခြေလမ်းတွေအတိုင်းမျိုးသူဆက်ရှောက်နေလို့ကျွန်တော်မြင်ပါတယ်
ဒီလက်ရှိမြန်မာစစ်တပ်ပေါ်မြန်မာတပ်မတော်နဲ့ပတ်သက်လို့ရောသူနားချနိုင်မလို့ထင်ပါလားခင်ဗျဒီငင်းငိုင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ
်ကျွန်တော်အမြင်ပေါ့ကျွန်တော်တခြားကျွန်တော်ပြောလို့မရတဲ့အခန်းကဏ္ဍတွေရှိပါတယ်အဲ့ဒီအခန်းကဏ္ဍတွေနေထားရဆိုရင်တပ်မတော်ကလည်းတရုတ်ကိုကျွန်တော်ထင်တယ်ဟိုဆက်ပြီးတော့မှဒီလိုတတိအနေထားနဲ့တော့ဆက်ဆံလိမ့်မယ်အဲ့ဒီအတွက်ကြောင့်မလို့နားချနိုင်မလားဆိုတာကတော့ကျွန်တော်တော့ရန်လို့ပြီးတော့မယုံကြည်နိုင်ပါဘူးဗျဟိုတရုတ်ကိုအပြေဝနားချနိုင်မလားဆိုတဲ့ကိစ္စပေါ့နော်တရုတ်ကပဲအစိုးရကိုအပြေဝနားချနိုင်မလားတရုတ်ကတက်မလို့အပြေဝနားချနိုင်မလားဆိုတဲ့လေကုန်းတွေအတွက်ဆိုရင်တော့ကျွန်တော်အနေနဲ့ရန်တုံးပြည်ဒီဟာဖြစ်နိုင်လိမ့်မယ်လို့တော့ကျွန်တော်ယူဆပါဘူးဗျ
ဟုတ်ကဲ့ခင်ဗျကုမမောင်စိုးရကုနေထုံးနိုင်ကိုလီလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျကျွန်တော်တော့ရှင်းနေချိုးဖိတ်ခေါ်ချင်ပါတယ်ကျွန်တော်ပြန်ဆုံးကုလွန်းဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကုလွန်းဆောင်ကလက်ရှိကချင်းငင်းငန်းရေးလှုပ်ရှားမှုကော်မတီမှာလည်းပါတယ်လက်ရှိကချင်းမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ငင်းငန်းရေးလှုပ်ရှားနေသူတူလည်းဖြစ်ပါတယ်ခင်ဗျအဲ့တော့ကုလွန်းဆောင်ကိုကျွန်တော်ကကုလွန်းဆောင်အမည်မပြောခင်မေးမြန်းတာမလုပ်ခင်ကျွန်တော်ကုလွန်းဆောင်အမည်အရင်ဆုံးမေးချင်ပါတယ်တရုတ်နိုင်ငံကအခုလိုမျိုးမြောက်ပိုင်းကိစ္စတွေမှာဂျာဝင်ညှိနှိုင်းလာတဲ့ကိစ္စနဲ့ပတ်သက်လို့ကုလွန်းဆောင်ဘယ်လိုများမြင်ပါလဲခင်ဗျ
ဟုတ်ကဲ့ဒါကတော့တစ်ဖက်ကကျွန်တော်တို့ဒီတချင်တိုင်းတားတယောက်အနေနဲ့ကျွန်တော်တို့ဒါလေးလေးနက်နက်ကျွန်တော်ကြိုးဆိုပါတယ်ဒီပြည်နိုင်ငံကနေကျွန်တော်တို့မြန်မာပြည်ငင်းချမ်းရေးဒီဆောင်မဖြစ်စဉ်ပေါ်မှာတက်တက်ချွတ်ချွတ်နဲ့ကျွန်တော်ပါဝင်လာတာဒါဖြစ်တင်တာကြာပြီလို့တောင်းမှကျွန်တော်မြင်မိပါတယ်ဒါမှလည်းတစ်ဖက်ကပြောမယ်ဆိုရင်ဒါကစေတနာအမှန်နဲ့ဖြစ်စေခြင်းတဲ့ဒီမေတ္တာတဘောဆန္ဒနဲ့မဟုတ်ပဲနဲ့တစ်ဖက်ကချီအားပုံတန်းနဲ့လုပ်နေတယ်လို့ကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ်အဖြစ်လည်းလဲဆိုရင်ကျွန်တော်တို့ဒီဇွန်လ9ရက်နေ့မှာကျွန်တော်တို့ဒီအခုတရုတ်တန်နမတ်ဟောင်းလင်းရဲ့ကျွန်တော်တို့သူတို့ဒီရန်ကုန်ဆန်ယုံမှာကျွန်တော်တို့တွားပြေဆုံးတဲ့အချိန်မှာသူကကျွန်တော်တို့ဒီအချင်းချင်းတွေကို MCA ထိုးရမယ် MC ခင်ဗျားတို့အချင်းချင်း MCA ထိုးရမယ်ဆိုပြီးဒီ MCA ထိုးဖို့ပဲတိုက်တွန်းတဲ့ပုံစံတည်းကိုကျွန်တော်တို့မြင်နေရတယ်ဆိုတော့တစ်ခါတည်းတည်းနေရှင်ကတော့ဒီတရုတ်နိုင်ငံရဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ငင်းချမ်းရေးအခမ်းအနားတာမှာအင်မတန်အရေးကြီးတယ်လို့ကျွန်တော်တို့ဒါကျွန်တော်တို့လည်းမှတ်ယူပါတယ်ယုံရဲယုံကြည်ပါတယ်ဒီတရုတ်နိုင်ငံနဲ့ဒီတက်တက်ချာချာပေါင်းတာကိုလည်းကျွန်တော်အများကြီးကျေးဇူးတင်တယ်ဒါမှလည်းအခုတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့အခုသူ့ရဲ့ဒီမြန်မာပြည်ရဲ့အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်မှာစစ်ပွဲတွေဆက်တိုက်ဆက်မတော်ဘက်ကနေအင်တာနက်ထိုးစစ်ဆင်မှုတွေဖြစ်နေတဲ့အချိန်တော်တွင်းမှာကျွန်တော်တို့ဒီစီးပွားရေးဆိုင်ရာကျွန်တော်တို့ investment တွေဒီစမှုစုံမြင့်တင်လာဒီနေ့တည်းအတော်တွင်းမှာစစ်မှုရုံစီမံကိန်းဧက9000ကို data company နဲ့ရှင်းလင်းတိုင်တင်မှုမရှိတဲ့နဲ့ဒီတရုတ်အစိုးရနဲ့ကျွန်တော်တို့ဒီမြန်မာပြည်အစိုးရနဲ့ MOU ထိုးတဲ့ကိစ္စတွေပြီးရင်ကျွန်တော်တို့ဒီကချင်ပြည်နယ်မြစ်ကြီးနားမြို့မှာတရုတ်မြန်မာဆက်ဆံရေးရုံးတွေကိုကျွန်တော်တို့ data company ကောင်းဆောင်တွေနဲ့ဘာမှရှင်းလင်းမှုမရှိတဲ့နဲ့နေပြီးတော့ဘ ਹੁ အစိုးရနဲ့ပဲရှင်းလင်းပြီးမှတရုတ်မြန်မာဆက်ဆံရေးနဲ့ဆက်ဆံရေးကျွန်တော်တို့ဒီရုံးပုံစံနဲ့ကျွန်တော်တို့ဖွင့်တဲ့ဟာတွေပြီးရင်ကျွန်တော်တို့ဒီ data company ရဲ့လူခွင့်ရေးပြဿနာတွေကိုကျွန်တော်တို့တုံ့ပြန်မှုတွေစုံတရာကျွန်တော်တို့မရှိပဲနဲ့ကျွန်တော်တို့ဒီရှစ်ပြေးရကိုလည်းကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်အထူးသဖြင့်ကျွန်တော်တို့ဒီတရုတ်နိုင်ငံနဲ့ဆက်ဆက်တဲ့မြန်ဆက်ဆက်ဆက်တဲ့ပြည်အငားမှိုင်တွေမှာပဲရှိဖြစ်တဲ့အချိန်မှာပဲတရုတ်တန်ယုံတက်ကနေစုံတရာတုံ့ပြန်မှုရှိပဲနဲ့ကျွန်တော်တို့တခြားကျွန်တော်တို့အခြားဒေသတွေမှာကျွန်တော်တို့အချင်းချင်းနဲ့ဒါမှကဒေသအနှံ့အပြားမှာတမတော်ဘက်ကနေထိုးစစ်ဆင်မှုတခြားတွေရှိလာတဲ့အချိန်မှာသူ့ဘက်ကနေစုံတရာတုံ့ပြန်မှုတွေမရှိတာတော့ကျွန်တော်တို့တော်တော်လေးဝမ်းမြောက်မိပါတယ်ဒါတော့ဒီကျွန်တော်တို့မြန်မာပြည်ရဲ့ 那是民间的宝马，你们干不着。也看看大哈，你们大妈也爸爸，是吧？这有内安来这条路，你们妈毕业，困难下路，村里的路没有这条路，这有内安大道，大英大的库地，这条路你妈这么多不多的讲，你妈毕业收入不多的讲，大英大的那感觉讲，大英大的库地都在干呢，东阿北那路这条路。用几把的，那招募我们那的，我们那云昌也比招募过嘛，都有以收入安尼呢，就那路来来来来差别嘛，就那路地在看大英大地就的，阿罗古邦包围内呢，安尼差别过来的，就那路也记得这么多收入，大英大人那感觉家庭嘛，就那路的收入安尼呢，到了讲，大家的咱们这么多年呢，到了讲，跟人家弄啊，避开一些尼古丁啊，一些的嘛，就那路的，那第二点的古城路啊。这些文创店的、滴滴的、阿龙不帮保卫人呢？人家也听听过，本领人大挺大的。阿龙就那路，本领差不多。然后现在呢，阿蛮呢，阿龙inclusive 挺难熬，就那路，盘底边呢，人家都不嘛挺多，我们都就那路，还没有秘密吧嘞。
好个，看看，就那话哩，古芒苏沿路没几嘛嘞，古那苗班破里呢不得了吧喂？苗班破里古丢个那边咯，兄弟啊 ，PRP 边咯 ，NCA 那么偷看的。နောက်တစ်ခုကမြန်မာနိုင်ငံထဲမှာသူတို့နေပြီးတော့မှညီလာခံတက်တုံးကလည်းဒင်းသာရှင်းလင်းပွဲလုပ်မယ်ဆိုတော့တရုတ်ဘက်ကနေပြီးတော့မလုပ်ဖို့တားတယ်လို့လည်းသိရတယ်ကျွန်တော်တို့ကသတင်းကြားတာပေါ့နော်အတီးပြုတ်ချက်တော့လုပ်လို့တော့မရပါဘူးနောက်တစ်ခုကလက်ရှိမြောက်ပိုင်းဖွဲ့တွေလာတဲ့အချိန်မှာလုံခြုံရေးအစသူတို့ခေါ်လာတဲ့အချိန်မှာတရုတ်နိုင်ငံတာဝန်ယူပြီးတော့ခေါ်လာတယ်လို့သိရပါတယ်ခင်ဗျာမြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဘယ်လိုများရှိပါလဲခင်ဗျာဟယ်လိုကိုမောင်စုကြပါလား
Hello.
Okay, come on, so Java. Okay,
Java,
okay, Java. Okay, Java.
Oh,
Kuna, you know, meet a Migoli to check you wrong. Yeah, you're buying point, but the Lutio, yeah, Oza, blow me, Tainta Shiwale.
You're buying point, but the Lutio, Oza, Suane, Sura, De. You're buying point, you're buying point, Yadi, Yaza, the stillness that they are to show my she video. Maybe you are such an idiot, she is a stillness, kill me, I will do it, Mamma, like me. Hello, Nita, oh, ma.ဒီငါဘယ်ဖွဲ့အငင်းငင်းလုံငန်းစီကိုတွန်းလာတယ် NCA ထုံးကိုတွန်းလာတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြောက်ဘယ်ဖွဲ့တွေရဲ့တုံ့ပြန်မှုကလည်းပဲတရုတ်ပြောတဲ့ခေါင်းငိမ့်ငယ်အဆင့်မှာတော့မရှိပါဘူးဆိုလိုတာကတော့ NCA ထုံးနဲ့ပတ်သက်လို့ဝါရဲ့တုံ့ပြန်မှု SSP ရဲ့တုံ့ပြန်မှုဆိုတာတော့သတင်းတွေမှာကျွန်တော်တွေ့ရပါမှာ KN ရဲ့တုံ့ပြန်မှုအစရှိအဖွဲ့အပေါင်းစုံအသီးသီးရဲ့တုံ့ပြန်မှုတွေတွေ့ရမှာပါအဲ့တော့ကျွန်တော်တို့ကကျွန်တော်တို့က welcome ကျိုးစိုးတာတခုကတော့တရုတ်အနေနဲ့ဤသူ့နယ်စပ်ချက်မှာစစ်ပွဲတွေမဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့ပြည်ရင်အေးချမ်းစေခြင်းနဲ့အတွက်ကြောင့်မလို့သူ့ရဲ့ OVO အကျိုးစီးပွားအတွက်ပဲဖြစ်စေနော်ပြည်ရင်စေခြင်းနဲ့အတွက်မျိုးအငင်းငင်းကိုတုံးဖို့တုံးဖြစ်စေခြင်းနဲ့ဆိုရင်ဘာဒီအချင်းလေးကိုမှန်မှန်ကန်ကန်လေးသုံးသပ်ပြီးတော့တကယ်ရှိတဲ့ဒီနောက်ပိုင်းအဖွဲ့ရဲ့လက်ခံနိုင်တဲ့အခြေအနေတမန်နဲ့သူကလက်ခံနိုင်တဲ့အခြေအနေတခုကိုဖန်တီးပြီးလိုအပ်မယ်လို့ထင်ပါတယ်။ဟိုတစ်ဖက်သက်တိုးပို့လာတစ်ဖက်သက်ဖိအားပေးတယ်ဆိုတာမျိုးကတော့ကျွန်တော်အမြင်ကတော့ပြဿနာကိုဖြစ်ရှင်းနိုင်နိုင်မယ်လို့မထင်ပါဘူးခင်ဗျ
။ဟုတ်ကဲ့ကျေးဇူးပါခင်ကျွန်တော်တို့ရှင်နောက်တူလေးလီလိုင်းမော်ရောက်နေလို့ပါ။ဦးတမ်းမောင်ဆွေးနွေးလို့ရပါတယ်။မင်းများကြီးမင်းများလို့ရပါတယ်။ဦးမောင်မောင်ဆွေးရှိပါလေဦးနေထွန်းနိုင်ရှိပါ။ဟုတ်ကဲ့က
ော။ဒီဝါဆိုတာကအခုတိုင်းစားတော့ဟုတ်ပါတယ်တကယ်ဝါအနောက်မှာအုပ်ချုပ်နေတာဒီဝါပြည်နယ်ထဲမှာတရုတ်ရဲ့အရာရှိတွေနောက်ဝါပြည်နယ်မှာရှိတဲ့လူကြီးတွေတရုတ်ပြည်ထဲမှာသူတို့ဘန်ဒီမှာဆက်ရပါတယ်ကုမ္ပဏီတွေပါတယ်ဝါဆိုတာတိုင်းစားပါလူနည်းစုပါဆိုတာလူနည်းစုကိုသူကအကြောင်းခံနေတာပါနောက်တစ်ခုကကျွန်တော်ဒီရှမ်းပြည်တချီဘက်မှာလည်းဟာလာကျွန်တော်တို့ကို2000ပေါင်ဝင်းကျင်ပါလေတချိန်နဲ့ဒီ mindset ကြားမှာ SSC နဲ့မျိုးတိုက်ထုတ်ပြီးတော့ဝါဆိုရဲ့ဖလို့ချခဲ့တယ်။အဲ့မှာလက်ရှိသူတို့ကဝါဆိုတာပြောတာလက်ရှိအပေါ်တရုတ်တွေပါ။ဒီတနေ့လည်းနေပြည်တော်လာတော့တဲ့မိတ်ဆွေဟာလားတရုတ်စကားပြောဆိုတာလားဝါစကားပြောဆိုတာအကုန်လုံးလည်းကြားပါတယ်။နောက်တစ်ခုကဒီတချိန်နားမှာရှိတဲ့ရှမ်းဟိုကတိုက်ထုတ်တယ်။အခုဟာလားကျွန်တော်ရခိုင်ပြည်နယ်မှာရှိတဲ့ဟာလားဟိုလူညခေါ်ကဘင်္ဂလီခေါ်ကဒါသူတို့အကောလို့ရှင်းနေပြီတော့သူတို့ဖယ်လိုက်တယ်သူတို့ကအဲ့ဒါကိုပြီးဟုတ်လား UN မှာဟုတ်လားကျွန်တော်ဒီကုလသမဂ္ဂမှာသူတို့ကဗီဒီယိုအာဏာသုံးတယ်ဒါတည်းဟိုဒီတရုတ်ဒီပတ်ဝန်းကျင်နဲ့ဇက်တီမှာတရုတ်ဟိုအာကိုဗီတိုးတက်လာဆိုတာနိုင်ငံမတွေ့သေးပါဘူးကျွန်တော်လာအောင်ရှိမယ်ဟုတ်လားဟိုအိန္ဒိယနဲ့ဇက်လည်းရှိတယ်ဒီပတ်လည်းရှိတယ်မတိုးတက်ပါဘူးသူ့ရဲ့ level ကြီးအုပ်ချုပ်မှုပါပဲဟုတ်ကဲ့ကောဒီလောက်ပါပဲ
ဟုတ်ကဲ့ဦးတက်မောင်ကျေးဇူးပါခင်ဗျာဒါကတော့တော်ရှင်တယောက်ရဲ့အမြင်ဖြစ်ပါတယ်ခင်ဗျာကျွန်တော်ကိုနေထွန်းနိုင်ကိုပဲဒီတရုတ်နဲ့ပတ်သက်လို့တစ်ခုလေးမေးချင်ပါတယ်ခင်ဗျာ လက်ရှိမြန်မာနိုင်ငံခုနကကုနေထွန်းနိုင်ပြောသွားတဲ့အထက်မှာနိုင်ငံရေးရပါတစုံတရာဩဇာရှိလာနိုင်တယ်ဆိုတဲ့သဘောပြောသွားတာတွေ့ပါတယ်ခင်ဗျာအဲ့တော့လက်ရှိ NLD အစိုးရရဲ့တရုတ်နိုင်ငံနဲ့ပတ်သက်လို့ဆက်ဆက်မှုနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ချင်ပါလဲ
ဆက်တူဒီအားလည်းပြည်ခဲ့တဲ့ကာလဟိုဖြစ်စဉ်တွေကိုကျွန်တော်ပြန်ကြည့်ရင်တွေ့နိုင်တယ်နောက်တစ်ခုကဒီနိုင်ငံတော်အစိုးရရဲ့ဒီတွားနေတဲ့ခီးတွေဒီအစ်မညာရှိတွေကိုတွားနေတဲ့ခီးတွေကိုကြည့်လိုက်ရင်ဒီတရုတ်နဲ့တော်တော်ကြီးကိုအဖြစ်ဖြစ်ဒီနိုင်ငံတကာမျက်နှာစာမှာရင်ဆိုင်လို့ဆိုရင်တော့ဒါကြီးအရေးကြီးတဲ့ပတ်သက်လို့ပေါ့နော်ဒါကကျုပ်ကြီးပါအနေနဲ့ငြိမ်းချမ်းတည်ဆင်းအောင်ထပ်ပါလာတော့ဒီကိစ္စမှာကျွန်တော်တို့နည်းနည်းလေးသတိပြုတင်တာကောနိုင်ငံရဲ့အချုပ်အခြာအာဏာပေါ့နော်ကျွန်တော်တို့အများအားပြောလို့ရှိတဲ့ကိစ္စပါပဲဆိုတော့ဥပမာအတိကျွန်တော်တို့ကဒီ JMC ပေါ့အဖြစ်ကပ်ပြီးရတိုက်ခိုက်မှုရစဲသူအဆောင်ကြီးကော်မတီပေါ့အဲ့ဒီမှာဆိုရင်ကျွန်တော်တို့ကဒီနိုင်ငံသားတွေပေါဝင်ပတ်သက်မှုကိုဒါတက်မဘက်ကလည်းသဘောမကျဘူးကျန်တဲ့လူတွေကသဘောမကျတဲ့သူတွေရှိတယ်ပေါ့နော်အဲဒါဆိုရင်တိကျကကြတော့ထုံးစံတိုင်းသူကထုံးစံတိုင်းနေပြီးတော့ကျွန်တော်တို့ဝင်လာတယ်အဲဒီရောက်ပိုင်းအဖွဲ့တွေကသူတွေ့နေတယ်ပဲသူစီစီနေနောက်ဆုံးဖိတ်စာအစားသူကသင်ပို့လာမျိုးပေါ့နော်ဆိုတော့ရောက်လာတယ်ဆွေးနွေးကြတယ်အဲ့ဒီမှာလဲကျွန်တော်တို့ဘာဆုံးရှုံးတာကိုကျွန်တော်တို့တတိယလဲဆိုတော့မီဒီယာတွေသူဟိုပေးတင်လိုက်တာတွေတားမြစ်လိုက်တာတွေရှိတယ်ဒါကမီဒီယာတစ်ခုဆုံးရှုံးသွားတယ်ဆိုတာတစ်ခုကျွန်တော်တို့ကြည့်လိုက်တာနောက်တစ်ခုကဘယ်သူနဲ့တွေ့မှာလဲအဲဒီဒီဘယ်သူနဲ့တွေ့မှာလဲဒီကိုယ်စလေဒီပေါ့အမြောက်ပိုင်းကိုယ်စလေဒီဘယ်သူနဲ့တွေ့မှာလဲဘာလို့မှာလဲအကုန်လုံးကိုသူကသိချင်နေတယ်အဲတရင်အချက်လက်နေတယ်သူတို့ကပဲကင်ဆွဲထားတယ်ပေါ့နော်ဒီဟာကအဲကျွန်တော်တို့ဒီရှိဆက်သွားမယ်ဆိုရင်ဒါတွေကအရင်တည်းပြောနေကိစ္စတွေတင်လာတယ်ဥပမာမြောက်ပိုင်းအဖွဲ့တွေနဲ့ဆိုရင်မီဒီယာတွေနဲ့ကောင်းကောင်းသူတို့တွေ့နိုင်တဲ့အနေအထားမျိုးမရှိခဲ့ဘူးအဲတရင်းစာချင်းတွေတွေလည်းသူတို့မလုံနိုင်ခဲ့ဘူးလုံမယ်ဆိုရင်မလုံနိုင်ခဲ့တာပေါ့နော်အဲ့ဒီအနေအထားလေးတွေကျွန်တော်တွေ့ရတယ်ဒါနေပြီးတော့ဥပမာဟိုတယ်ဆိုလဲဒီဟိုဘာလဲဟိုတယ်ဒီတရုတ်ရဲ့ဟို finally တစ်ခုလို့တော့ဖြစ်သွားတဲ့အနေအထားမျိုးလောက်ရှိတယ်ဒါတွေကကျွန်တော်တို့တစ်ခါတစ်ပြန်ကြည့်ရင်ပချုံချာအာနာနဲ့တွားပြီးတက်ဆိုင်နေတယ်ပေါ့နော်ဆိုတော့ဒါမျိုးလေးကျွန်တော်တို့ပြန်ထားဖို့လိုလိမ့်မယ်တကူကတော့ကျွန်တော်တို့တူတက်မှုရှိတာတူတက်မှုကိုဆောင်ကျင်းနိုင်ရင်တော့ကောင်းတယ်ဒါဆိုတော့တစ်ဖက်မှာလည်းအဲ့ဒီတူတက်မှုကကျွန်တော်တို့အချုပ်ချာအာဏာနဲ့လဲရမယ်ဆိုရင်တော့ဒါကျွန်တော်တို့အတွက်စိတ်ညစ်ကြကောင်းတဲ့ကိစ္စတစ်ခုလို့ပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဓာတ်ရိုက်လီလိုက်အစီအစဉ်အချိန်လဲဆစ်တော့လို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဥမမောင်စိုးဦးနေထွန်းနိုင်နဲ့တော်ရရှိနေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လီလိုက်အစီအစဉ်ကျွန်တော်တို့ဒီမှာပဲရနာကြွယ်ပြီးပါခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်
သားမျိုးနဲ့စီစဉ်ထုတ်လုပ်ရမှုမဆုမွန်တို့တင်ဆက်ထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုတော်တော်ရှင်နေနာဆင်ခဲ့ကြရတာဖြစ်ပါတယ်။ဒိုင်းလေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်းကြီးထိုက်ခိုက်ထင်ရှားပေးပါလိမ့်မယ်
။ဖင်လန်နိုင်ငံဟဲဆင်ကီမြို့တော်မှာရုရှားသမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးမှုကသိပ်ကောက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်ခဲ့ပါတယ်ဆိုတော့အမေရိကန်ထောက်လှမ်းရေးအတိုင်းအဝိုင်းရဲ့ကောက်ချက်ချထားတာထက်ရုရှားဘက်ကဝင်မဆွတ်ခဲ့ပါဘူးလို့ညင်လိုက်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကယက်တီလိုက်တာကြောင့်ဝေဖန်မှုတွေနဲ့ကြုံတွေ့နေရတဲ့အမေရိကန်သမ္မတထရန့်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လို့လဲ Republican ခေါင်းအောက်လွှတ်တော် Republican ခေါင်းဆောင်လွှတ်တော်သဘာပတိ Paul Ryan ကတော့ရှင်းရှင်းပြောပါမယ်။ကျွန်တော်တို့ရွေးကောက်ပွဲအပေါ်မှာရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့တယ်လို့ပြောဆိုလိုက်ပါတယ်။ American သမ္မတ Donald Trump နဲ့သတင်းအချက်လက်အပေးယူလုပ်ခဲ့တာမျိုးမရှိဘူးလို့ရုရှားသမ္မတ Vladimir Putin ကညင်းဆိုလိုက်ပြီး2016ခုနှစ် American သမ္မတရွေးကောက်ပွဲအပေါ်ရုရှားကဝင်မှွေခဲ့တယ်ဆိုတာဟာလည်းလုံးဝအတိတ်ပဲမရှိဘူးလို့ပြောဆိုလိုက်ပါတယ် Fox News နဲ့ Season တင်ဆက်သူ Chris Wallace နဲ့အချိန်အနည်းတွေ့ဆုံမေးမြန်းခန်းအတွင်းရုရှားသမ္မတပူတင်ကအခုလိုပြောဆိုသွားတာဖြစ်ပါတယ် American မြို့သား Rifle အသင်းနဲ့ထဲထဲဝင်ဝင်ပတ်သက်မှုရှိအောင်ချင့်ကပ်ခဲ့တဲ့တနက်ကိုင်းဆောင်ခွင့်အရေးလှုပ်ရှားသူအဖြစ်ပြောဆိုထားသူရုရှားနိုင်ငံသားတဦးကို American ပြည်ထောင်စုအတွင်းရုရှားစိုးရရဲ့ဩစာစင်ဝင်ရေးလုပ်ငန်းစဉ်အဖြစ်နဲ့နိုင်ငံရေးအဖွဲ့အစည်းတွေတဲ့ထိုးဖောက်ဝင်ရောက်ဖို့လျှို့ဝှက်ကြံစီမှုနဲ့မနစ်တင်းနှလာနေတုန်းကစွဲချက်တင်လိုက်ပါတယ်ရှင်
။တင်းကြီးစကမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီနေ့တစ်စီစဉ်ထုတ်လွှင့်မှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပီတာဟန်နီဖြစ်ပါတယ်။ကျမအီတန်စမရှင်။ View America သမနက်ဖက်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00-9:00လိုင်းတူမီတာ24/40/48/50ပြင်လိုင်းလက်မီတာ190တို့ကနေလည်းထိုက်ဖန်ယူနာဆင်နိုင်ပါတယ်။ View ကိုနားဆင်လို့အားလုံးကိုထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းမွန်ကြခြင်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome